to the Voice of America in Burmese.
မင်္ဂလာညချမ်းမာတောတာရှင်များရှင် VOA American အတန်ရဲ့2018ခုနှစ်ဇွန်လ10ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတိုမီတာ2532.51နဲ့လိုင်းလမီတာ190လို့ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်။ကျမများသတင်းအောင်ပါဒီညအစီအစဉ်တွေကိုတာဝန်တင်ဆက်သွားပါမယ်
။ကျမ Thank you ထိုက်ပါရှင်။အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲသဘောတူညီချက်တွေထဲမှာတော့မြောက်ကိုရီးယားဘက်ကနျူကလ িয়ার ခင်းစင်ရေးထပ်လောင်းကတိပြုလိုက်သလိုအမေရိကန်ဘက်ကလည်းမြောက်ကိုရီးယားကိုလုံခြုံရေးအာမခံချက်ပေးဖို့ကတိပြုပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှုတ်ရဲ့ဆွေးနွေးပွဲအပေါ်ကမ္ဘာခေါင်းဆောင်တွေကလည်းချိုးဆိုလိုက်ကြပါတယ်။ဒီလိုထိပ်တန်းရောက်သတင်းတွေကိုကြားကြရဖို့ရှိပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။အင်္ဂါညနေအင်္ဂါညအတွက်ထိပ်တန်းရောက်သတင်းတွေကတော့သမရထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ထိပ်သီးဆွေးနွေးပွဲအပြီးမှာသူတို့နှစ်ဦးဘာတွေဆွေးနွေးခဲ့တယ်လဲဆိုတာနဲ့ရှေ့ဆက်ဘယ်လိုမျှော်လင့်ထားကြပါသလဲ
Really he's got a great personality he's a you know funny guy he's a very smart guy he's a great negotiator he loves his people not that I'm surprised by
ဒီဦးဒရင်တော့သူကသမရထရမ့်ကိုတွေ့ဆုံမေးမြန်းထားတာပါဒရင်ပြေဆုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီကြောင့်နဲ့တူနာဆီယမ်မာကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးရည်ရွယ်ပြီးအမေရိကန်နဲ့မြောက်ကိုရီးယားကြားသဘောတူလက်မှတ်ရေးထိုးတဲ့တဲ့တင်သမရထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲအောင်မြင်စွာပြီးဆုံးသွားတဲ့အပေါ်ကမ္ဘာနိုင်ငံတွေကကြိုဆိုလိုက်တဲ့အကြောင်းစတဲ့တဲ့တင်လွှာရေးပြင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံမိုးကြောင့်ဒုက္ခသည်တွေရာသီဥတုဒဏ်ခံနေရပြီးကုလသမဂ္ဂကအရေးပေါ်ကြေညာချက်ထုတ်ပြန်ထားတဲ့အကြောင်းစတဲ့တဲ့တင်လွှာရေးကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြပေးပါအောင်ရှင
်။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့စင်ကာပူမှာဒီကနေ့လက်မှတ်ရေးထိုးလိုက်တဲ့သဘောတူညီချက်ထဲမှာတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းဘက်ကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လုံးဝကင်းစင်ရေးသူ့ရဲ့ခိုင်မာတဲ့ဂရီးကဝတ်ကိုထပ်ပြီးအမခံခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဘက်ကလည်းမြောက်ကိုရီးယားနိုင်ငံကိုလုံခြုံရေးအမခံချက်ပေးဖို့ကတိပြုခဲ့ပါတယ်။ကိုရီးယားကျွန်းဆွယ်မှာတည်တတ်မဲ့ငြိမ်းချမ်းရေးကိုအတူဖော်ဆောင်ဖို့အမေရိကန်နဲ့မြောက်ကိုရီးယားကြားဆက်ဆံရေးသစ်တရက်ထူထောင်ပြီးစစ်အတွင်းပျောက်ဆုံးသွားသူတွေစစ်တုံးပန်းတွေရဲ့ကျဉ်ချံရုပ်အလောင်းတွေကိုပြန်လည်ရှာဖွေရေးတို့ကိုလည်းသဘောတူခဲ့ပါတယ်။နောက်ထပ်ဆက်ဆက်ဆွေးနွေးမှုတွေလုပ်ဖို့လည်းနှစ်ဖက်တို့ကတိပြုပါရယ်မြောက်ကိုရီးယားမှာနျူကလ িয়ার ကင်းစင်ရေးလုပ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်က VOA အတွက်ဆောင်ရွက်ပေးနေတဲ့ Greater Ban Sutran ကိုပြောကြားခဲ့ပါတယ်တောင်ကိုရီးယားမှာအမေရိကန်တပ်ဖွဲ့တွေဆက်ပြီးတတ်ချထားမယ်လို့လည်းသမ္မတက VOA ကိုပြောပါရယ်ဒါပေမဲ့လည်းမြောက်ကိုရီးယားဘက်ကဒီဇိုင်းမှတ်မှတ်လိုလားနေတဲ့အချက်တစ်ခုကိုလည်းလိုက်ရောချောင်းကြေညာခဲ့တာပါငွေကုန်ကြေးချများလာတဲ့စီးရီးလေ့ကျင့်မှုတွေကိုမလုပ်တော့ဘူးလို့သမ္မတထရန့်ကပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေရှိနေသမျှတော့အမေရိကန်ဘက်ကတန်းခတ်ပိတ်ဆို့မှုကိုဆက်ပြီးကျင့်သုံးသွားမယ်လို့နောက်ပိုင်းမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတကပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ပမာဏနဲ့ပတ်သက်ပြီးဆွေးနွေးခဲ့ပါသလားလို့သမ္မတထရန့်ကိုမေးမြန်းထားမှာတော့မြောက်ကိုရီးယားမှာနျူကလ িয়ার လက်နက်ပမာဏကြီးကြီးမားမားရှိတယ်လို့ဖြေကြားခဲ့ပါတယ်။လူခွင့်ရေးပိုင်းမှာတော့ဒီကနေ့အင်ကာနဲ့ဆွေးနွေးမှုမှာအ ਨੇ အချင်းပဲဆွေးနွေးခဲ့နိုင်ပြီးအနာဂတ်မှာတော့နှစ်ဖက်တို့ပို့ပြီးတော့ဆွေးနွေးမယ်လို့သမ္မတထရန့်ကပြောဆိုပါတယ်။မြောက်ကိုရီးယားအလုံကျန်စခန်းတွေမှာထောင်နဲ့ချီတဲ့လူတွေပြစ်ဒဏ်ခံရတာနဲ့ပတ်သက်ပြီးမေးမြန်းခဲ့တာမှာတော့သမ္မတထရန့်ကသူ့အနေနဲ့ဒီလူတွေကိုကူညီခဲ့ပြီလို့ယူဆတဲ့အကြောင်းမြောက်ကိုရီးယားမှာအပြောင်းလဲတွေဖြစ်လာတော့မယ်လို့ပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းအပေါ်မှာအပြုသဘောဆောင်တဲ့အသုံးအနှုန်းမျိုးကိုလည်းအမေရိကန်သမ္မတဘက်ကထက်ခါတလဲလဲသုံးနှုန်းပြောဆိုပါတယ်။ဒီကနေ့ထိပ်သီးဆွေးနွေးပွဲအကောင့်ထဲပေါ်ခဲ့တဲ့အတွေ့တရုတ်ဂျပန်တောင်ကိုရီးယားခေါင်းဆောင်တွေရဲ့ကြိုးပမ်းမှုကိုလည်းကျေးဇူးတင်ကြောင်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကိုတင့်တော်တဲ့တချင်ချင်းမှာအမေရိကန်သမ္မတအင်ဂျီရောကိုဖိတ်ကြားမှဖြစ်ပြီးသူ့အနေနဲ့လည်းမြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့တော်ကိုတွားရောက်ဖို့လမ်းဖွင့်ထားတယ်လို့ပြောဆိုခဲ့ပါတယ်ရှင်။
သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ဒီကနေ့စင်ကာပူမှာလုပ်တဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲအပေါ်မှာအာဆဒေသနဲ့ကမ္ဘာတစ်လွှားခေါင်းဆောင်တွေကအကောင်းမြင်ကြိုဆိုတုံ့ပြန်ကြပါတယ်။အထူးကြံနေတဲ့မြောက်ကိုရီးယားနိုင်ငံကိုထိပ်သီးဆွေးနွေးပွဲလမ်းကြောင်းပေါ်ရောက်လာစေဖို့တာဝန်အရေးအရာကြိုးပမ်းခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတော့ကိုရီးယားကျွန်းဆွယ်နျူကလ িয়ার လုံးဝကင်းစင်ရင်းနဲ့ငြိမ်းချမ်းရေးအတွက်မျှော်လင့်ချက်တွေကိုထုတ်ဖော်ပြောဆိုခဲ့တယ်လို့မင်းညကအိပ်မပျော်ခဲ့ရဘူးလို့ပြောပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားဆွေးနွေးပွဲကနေကိုရီးယားစစ်ပွဲကိုတရားဝင်အဆုံးသတ်နိုင်မဲ့ညီညာရေးသဘောတူညီချက်ကိုဥတီနိုင်ဖို့မျှော်လင့်ကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ကြီးကလည်းသတင်းနောက်တွေကိုပြောပါရစေ။ကျွန်တ Japan ဝန်ကြီးချုပ်ရှင်ဇိုအာဘေကတော့မြောက်ကိုရီးယားအနေနဲ့လမ်းကြောင်းမှန်တိုင်းသွားမယ်ဆိုရင်တောက်ပတဲ့အနာကရလာမှာဖြစ်တယ်လို့ပြောဆိုပါတယ်
တရုတ်ဆိုရကသူတို့ပိုင်နဲ့ဖြစ်တယ်လို့ပြောဆိုထားပြီးကိုပိုင်ဆိုရရှိနေတဲ့ထိုင်ဝမ်ကျွန်းမှာအမေရိကန်ဆိုရကိုစားပြုဆောင်ရွက်မဲ့ရုံတရုံကိုဖွင့်လှစ်လိုက်ပါတယ်။ထိုင်ပင်မြို့မှာဒေါ်လာ256တန်ကုန်ချခံထားတဲ့ American Institute ကိုဒီကနေ့အင်္ဂါနေ့ဖွင့်ပွဲကိုတက်ရောက်လာသူတွေထဲမှာတော့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်နဲ့အမေရိကန်လက်ထောင်နိုင်ငံခြားရေးဝန်ကြီးမာရီရိုက်စ်တို့လည်းပါဝင်ခဲ့ပါတယ်။ American Institute ကတော့အမေရိကန်နဲ့တရားဝင်တန်တမန်ဆက်ဆံရေးမရှိတဲ့ထိုင်ဝမ်ကျွန်းမှာအမေရိကန်ရဲ့အကျိုးစီးပွားအတွက်အလုပ်လုပ်မှာဖြစ်ပါတယ်။ထိုင်ဝမ်ကျွန်းမှာအမေရိကန်တို့ရုံးတစ်ဖွင့်လှစ်လိုက်တာကြောင့်တရုတ်အစိုးရဘက်ကဒေါသတကြီးတုံ့ပြန်ပါတယ်။အမေရိကန်အစိုးရကိုပြင်းပြင်းထန်ထန်ပြောဆိုထားတဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂမ်ရှောင်းကပြောပါတယ်။တရုတ်နိုင်ငံရဲ့မူဝါဒကိုအမေရိကန်ဘက်ကအလေးထားဖို့တရုတ်အမေရိကန်ဆက်ဆံရေးပြက်ပြားမဲ့ကိစ္စတွေထိုင်ဝမ်ကျွန်းဆွယ်မှာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးပြက်ပြားမဲ့ကိစ္စတွေကိုရှောင်ဖို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကတောင်းဆိုထားကြောင်းလဲပြောခွင့်ရဂမ်ရှောင်းကပြောဆိုခဲ့ပါတယ်ရှင
်အာဖဂန်နစ္စတန်အစိုးရရဲ့တဖက်သက်အပြစ်ခတ်ရစဲရေးစာပြီးတက်ရောက်ခဲ့ပြီးတဲ့နောက်ဒီကနေ့အင်္ဂါနေ့မှာတော့တာလီဘန်တပုန်တွေကခရိုင်တစ်ခုကိုဝင်ရောက်စီးနှင်ပြီးနောက်တစ်ခုကိုပါချင်းချောက်လာနေပါတယ်ဖိုင်ယက်ပြည်နယ်မြောက်ပိုင်းကကွီးစတန်ကိုတပုန်တွေကအာယုံမတက်ခင်တိုက်ခိုက်မှုအတွင်းအာဖဂန်တပ်ဖွဲ့ဝင်အနည်းဆုံး12ဦးသေဆုံးပြီး13ဦးဒဏ်ရာရခဲ့ကြောင်းနောက်ပိုင်းမှာအဲ့ဒီခရိုင်ကိုတာလီဘန်တို့ကသိမ်းပိုက်လိုက်ကြောင်းတောင်းဝန်ရှိသူတွေကအတည်ပြုပါတယ်အရသားတွေထိခိုက်သေဆုံးမှုမရှိစေဖို့အတွက်ကွီးစတန်ခရိုင်တွင်းကနေအာဖဂန်လူညုံရေးတပ်ဖွဲ့တွေဆုတ်ခွာခဲ့ကြောင်းပြည်နယ်အစိုးရပြောခွင့်ရက BOA ကိုပြောကြပါတယ်တစ်ချိန်တည်းမှာပဲဂါနီကာဇာနီပြည်နယ်တဲကမတိမငိမ်ဖြစ်နေတဲ့မိုကွာခရိုင်ရဲ့ရဲဌာနချုပ်အနီးမှာလဲတာလီဘန်သဘုံအနေနဲ့အပြင်းထန်တိုက်ပွဲအတွင်းအာဖဂန်တပ်ဖွဲ့ဝင်တချို့ပိတ်မိနေပါတယ
်ဗီအိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်1595တို့ညလိုင်းဒိုမီတာ25ကီလိုဟတ်ဇ်1189ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ UAE မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်ညပိုင်းသတင်းလေးကိုနားဆင်နေရတာဖြစ်ပါလေ။ဘင်္ဂလားဒေ့ရှ်မှာမိုးသေးထန်ပြီးတော့မြေပြိုရာကြောင့်3နှစ်အရွယ်ရိုဟင်ဂျာဒုက္ခသည်ယောက်ျားလေးတဦးသေဆုံးခဲ့ရတယ်လို့ရဲတပ်ဖွဲ့ကတင်းနှင်းလာနေမှာပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပြင်းထန်တဲ့မုတ်တုံရသည့်အတွင်းပထမဆုံးသေဆုံးရမှုလည်းဖြစ်ပါသည်။ကုတူပလောင်ဒုက္ခသည်စခန်းကတဲအိမ်မှာကလင်းငယ်ကအိပ်ပျော်နေတဲ့အချိန်မြေပြိုကျခဲ့တာလို့ဒေသခံရဲတပ်ဖွဲ့အကြီးအကဲက AFP သတင်းအေဂျင်စီကိုပြောပါတယ်။သုံးရကြာမိုးရွာခဲ့ပြီးတဲ့နောက်ဖြစ်ခဲ့တာလို့လည်းသူကဆက်ပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်မိုးရသည့်အစပထမဆုံးရွာသွန်းတဲ့မိုးကြောင့်ကုတူပလောင်ဒုက္ခသည်စခန်းကဒုက္ခသည်တွေခိုးလုံရာတဲအိမ်300လောက်ပျက်စီးပြီးဒါဇင်နဲ့ချီတဲ့လူတွေကိုဘေးလွတ်ရာရွှေ့ပြောင်းထားရကြောင်းလဲဒုက္ခသည်စခန်းတာဝန်ရှိသူတို့ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရှေ့တောင်ပိုင်းကယာယီတဲအိမ်တွေမှာခိုးလုံနေရပြီးဒုက္ခရောက်နေကြတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေအတွက်တော့အခုမုတ်တုံရသည့်ကြောင့်ပိုပြီးတော့အခက်တွေ့ရနိုင်တယ်လို့အခုညီပေးရဲ့အဖွဲ့အစည်းတွေကလည်းသတိပေးနေကြပါတယ်။ဒုက္ခသည်စခန်းတွေမှာခိုးလုံနေကြသူတွေထဲကခမန်းချင်2သိန်းလောက်ကရေကြီးမြေပြိုမှုဒဏ်သင့်နိုင်တဲ့အနေအထားရှိတယ်လို့လည်းအကူအညီပေးရဲ့အဖွဲ့အစည်းတွေကသတိပေးထားပါတယ်။ရခိုင်ပြည်နယ်ရဲ့အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးချရသူတွေကိုပြန်လည်လက်ခံဖို့မြန်မာဆွေရဘက်ကသဘောတူဆောင်ရွက်နေပေမဲ့လည်းရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတော့အတိအမှတ်မပြုပါဘူးရှင
်။တရုတ်စစ်သွေးရေးကုမ္ပဏီ CDE ကအမေရိကန်ကုန်သွယ်ရေးစည်းမျဉ်းတွေကိုချိုးဖောက်ခဲ့တဲ့အတွက် CDE ကဒေါ်လာတန်1000ဒဏ်ကြေးပေးဆောင်မှုဆက်ရှိနေပြီးဒေါ်လာတန်400အာမခံထားဖို့သဘောတူထားကြောင်းအမေရိကန်ပြည်ထောင်စုကပြောပါတယ်။သမ္မတထရန့်ရဲ့ညွှန်ကြားချက်တွေအတိုင်း CDE ကုမ္ပဏီနဲ့ညှိတိုင်းသဘောတူညီမှုလုပ်ပြီးနောက်အမေရိကန်ကူတန်းရောင်းဝယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ CDE ကုမ္ပဏီကိုစီးပွားရေးပြန်လည်လုပ်ပိုင်ခွင့်ပေးလိုက်ပါတယ်။သဘောတူညီချက်ရဲ့တစ်စိတ်တစ်ပိုင်းအဖြစ် CDE ကမြောက်ကိုရီးယား၊အီရန်နိုင်ငံတွေနဲ့ကုန်သွယ်မှုတားမြစ်ချက်ကိုချိုးဖောက်ခဲ့တာအတွက်ဒဏ်ကြေးဒေါ်လာတန်1000ကျော်ပေးဖို့သဘောတူရတာဖြစ်ပြီး CDE ရဲ့ထုတ်ကုန်တွေမှာအမေရိကန်ထုတ်ကုန်တွေကိုထည့်သွင်းအသုံးပြုရဖြစ်ပါတယ
်။အိမ်တွင်းအကြမ်းဖက်ခံရသူတွေနဲ့လူဆိုးကိုင်းတွေရဲ့အကြမ်းဖက်မှုဒဏ်ခံရသူတွေကိုအမေရိကန်မှာနိုင်ငံရေးခလုံးခွင့်ပေးနေတာကိုဖယ်ရှားဖို့အမေရိကန်ရှေ့နေချုပ် Jeff Sessions ကဆောင်ရွက်နေပါတယ်။ Nangan yi kolon gwenye ane teik bè pwensu chetri gu shop yi laik da jang. Tao ne chi de lude American Piransu gu teye wun wunyao la mu opo. Ata si pietoa nangji le shi ni ba re shi.
Biyana nangan ma saiba lu nyo yi ubri jangu biyana luto madi digini eti biu laik ba re. Ti ubri ha lula swa tupo yi da gwengu ten chong me ubri lu lu kun yi. Lu sha du li ga tau bia ba re. Ubri jane ma ro biyana anabang ni gu tika si me yi da ri ba la genyin. Google and Facebook to low, Tanagani, Nasa Lina, and when Pear Sharp be bought Chipawin, a charge a daily bowing it up Chipari.
Direct from Washington, the voice of America.
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုညံဝင်းအောင်လို့ကပြောပြခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်ကိုရီးယားကျွမ်းဆွဲမှာနျူကလ িয়ার ကင်းစင်ရေးရည်ရွယ်ပြီးအမေရိကန်နဲ့မြောက်ကိုရီးယားကြားသဘောတူလက်မှတ်ရေးထိုးလိုက်ပါတယ်တမိုင်းဝင်အခုလိုသဘောတူညီချက်လက်မှတ်ရေးထိုးလိုက်နိုင်တာကြောင့်ကမ္ဘာကြီးအနေနဲ့ဘယ်တော့မှမကြုံဘူးတဲ့ထူးခြားမှု ါရဲ့ရှင
်စင်ကာပူမှာကျင်းပတဲ့အမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲအတွင်းကိုရီးယားကျွန်းစင်မှာနျူကလ িয়ার ကင်းစင်ရေးအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့သဘောတူလက်မှတ်ရေးထိုးလိုက်ကြပါတယ်အခုလိုသဘောတူညီချက်လက်မှတ်ရေးထိုးလိုက်တာကြောင့်အမေရိကန်ဘက်ကမြောက်ကိုရီးယားနဲ့ပတ်သက်လို့လုံခြုံရေးအာမခံချက်ပေးရမှာပါ။သမ္မတထရမ့်ကတော့ကမ္ဘာကြီးအနေနဲ့ထူးခြားမှုတွေကိုတွေ့ရမှာဖြစ်တယ်လို့ပြောပါရ
တယ်
။ဒီကနေ့သမိုင်းဝင်သဘောတူညီချက်လက်မှတ်ရေးထိုးရတာကြောင့်ကျွန်တော်တို့အလွန်ကုန်းယူပါတယ်။မြောက်ကိုရီးယားနဲ့ဆက်ဆံရေးနောက်ပြီးကိုရီးယားကျွန်းဆွယ်ကအခြေအနေတွေဟာဘယ်တော့မှနဲ့မှမတူအောင်ထူးခြားလိမ့်မယ်လို့ထင်ပါတယ်။ကျွန်တော်တို့နှစ်ယောက်စလုံးကအထူးပူးပေါင်းဆောင်ရွက်မှုတစ်ခုကိုအကောင့်တွေဖော်နိုင်ခဲ့ပြီဖြစ်တာကြောင့်လူတွေရဲ့စိတ်ထဲမှာအမှတ်တင်တင်ဖြစ်ကြံပြီးတော့အားလုံးကလည်းပျော်ရွှင်ပါလိမ့်မယ်။ကမ္ဘာအတွက်အန်ဒီရဲ့အတားဆီးတစ်ခုကိုဖြည့်ရှင်းလိုက်တာကြောင့်လည်းဥက္ကရာခင်ကိုကျေးဇူးတင်ပါတယ
်။ဇွန်လ12ရက်နေ့မှာလက်မှတ်ရေးထိုးလိုက်တဲ့သဘောတူညီချက်ထဲမှာပါတဲ့အကြောင်းအရာအသေးစိတ်တွေကိုတော့မသိရသေးပါပဲ။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးလုပ်ငန်းရှင်တွေအမြန်ဆုံးစတင်မှုမျှော်လင့်ကြောင်းထရမ့်ကပြောပါရယ်။အကြောင်းအရာအတော်များများဗတ်ဆောင်တောင်းဆောင်ကပါဝင်တဲ့သဘောတူညီချက်လို့လည်းသူကရည်ညွှန်းပြောကြပါရယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကလည်းသမိုင်းသစ်တစ်ခေတ်ဖွင့်လှစ်နိုင်ခဲ့ပြီလို့ဆိုပါရယ
်။
ဒီကနေ့မှာသမိုင်းဝင်ဆွေးနွေးပွဲကျင်းပနိုင်ခဲ့ပြီးအတိတ်ကအရေးစိုးတွေကိုထားခဲ့ကြဖို့ဆုံးဖြတ်ခဲ့ကြပါတယ်။သမိုင်းဝင်သဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးတဲ့အခါမှာတော့ကြီးမားတဲ့အလဲပြောင်းတစ်ခုကိုကမ္ဘာကြီးအနေနဲ့တွေ့မှာပါ။အခုလိုထိပ်သီးဆွေးနွေးပွဲကျင်းပနိုင်အောင်ဆောင်ရွက်ခဲ့တဲ့သမ္မတထရမ့်ကိုလည်းလွန်ကျေးဇူးတင်ကြောင်းပြောကြားလိုပါတယ်။
လွန်ခဲ့တဲ့နှစ်တွေတုန်းကတော့ကုလသမဂ္ဂကချမှတ်ထားတဲ့တာမင်ချက်တွေကိုချိုးပေါက်ပြီးမြောက်ကိုရီးယားဟာနျူကလ িয়ার နဲ့တာဝေးပစ်မီဇိုင်းတုံးကြီးတွေကိုစမ်းသပ်ခဲ့တာကြောင့်အမေရိကန်ပါဝင်နိုင်ငံတကာကမြောက်ကိုရီးယားပေါ်ပိတ်ဆို့တန်ခတ်မှုတွေတင်းတင်းကြပ်ကြပ်ချမှတ်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့အရင်းအနှီးဆုံးမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံအနေနဲ့လည်းနိုင်ငံတကာနဲ့ပူးပေါင်းပြီးတော့မြောက်ကိုရီးယားပေါ်အရေးယူတန်ခတ်ဖို့အမေရိကန်ကတရုတ်ကိုတိုက်တွန်းတောင်းဆိုခဲ့ပြီးလာပိုင်းကြမှာပဲ။စင်ကာပူမှာအမေရိကန်သမ္မတနဲ့မြောက်ကိုရီးယားကောင်းဆောင်တို့တွေ့ဆုံနိုင်ကြတာပါ။အခုအခါမှာတော့မြောက်ကိုရီးယားဘက်ကအပြူသဘောလိုက်နာဆောင်ရွက်မှုတွေတွေ့လာတဲ့အကြောင်းထရမ့်ကပြောပါတယ်
။ Chairman Kim has told me that North Korea
မြောက်ကိုရီးယားအနေနဲ့အဓိကကျတဲ့မီဆိုင်းအင်ဂျင်စမ်းသပ်တဲ့နေရာတွေကိုဖျက်ဆီးပြီးလို့ဥက္ကရာခင်ကပြောပါတယ်။ဒါဟာသဘောတူညီချက်ထဲမှာမပါပါဘူး။သဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးတော့မှသူကအဲ့လိုပြောတာပါ။ဒါဟာတကယ်ထူးခြားမှုပါ။စမ်းသပ်နေတဲ့မီဆိုင်းဒုံးကြီးတွေစမ်းသပ်နေတဲ့နေရာတွေကိုမကြခင်ဖျက်ဆီးပစ်ပါလိမ့်မယ်။
တွေ့ဆုံဆွေးနွေးပွဲအစည်းအဝေးအဆုံးသတ်ပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာလဲသမ္မတထရမ့်ကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကိုအမေရိကန်ခီးစဉ်အတွက်ဖိတ်ကြားမှာဖြစ်ကြောင်းပြောပါရယ်
။ And I also will be inviting
ဥက္ကရာကင်ကိုတင်တော်တဲ့အချိန်မှာအင်ဗျူရောကိုအလဲလာဖို့ဖိတ်ကြားသွားမှာပါ။ဒါဟာအလွန်အရေးကြီးတဲ့ကိစ္စရဲ့လို့ထင်ပြီးသူကလည်းလက်ခံပါတယ်။တင်တော်တဲ့အချိန်ကျလာတဲ့အခါမှာတော့ရှေ့လျှောက်ပြီးညှိနှိုင်းဆွေးနွေးသွားကြပါတယ်။
အချင်းချင်းကြရင်မြောက်ကိုရီးယားနိုင်ငံကိုအလဲပတ်တော်ရောက်ဖို့လဲလမ်းဖွင့်ထားကြောင်းထရမ့်ကပြောပါရယ်စင်ကာပူမှာလက်ရှိတာဝန်ထမ်းဆောင်နေတဲ့အမေရိကန်သမ္မတနဲ့မြောက်ကိုရီးယားကောင်းဆောင်တို့အခုလိုတွေ့ဆုံကြတာဟာတမိုင်းမှာပထမဆုံးလဲဖြစ်ပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ပေးခဲ့ရပါရှင်သောတာရှင်တို့အခုနားဆင်နေကြရတာက VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညအစီအစဉ်တွေဖြစ်ပါတယ်အခုဆက်ပြီးနားဆင်ရမယ့်သတင်းလှမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့ရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲဟာပြီးခဲ့တဲ့နိုင်ပိုင်းအတွင်းမှာပဲစင်ကာပူနိုင်ငံမှာအောင်မြင်စွာကျင်းပပြီးစီးသွားတဲ့အပေါ် တရုတ်ဂျပန်တောင်ကိုရီးယားမလေးရှားစတဲ့ကမ္ဘာနိုင်ငံတွေကကြိုဆိုလိုက်ပါတယ်ဒီထိပ်သီးဆွေးနွေးပွဲအပေါ်နိုင်ငံတကာရဲ့တုံ့ပြန်ချက်တချို့ကို AP သတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးမတ်ဧတန်ဆင်ကပြောပြပေးမှာပါရှင်
မင်းကတမန်ဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ဒီကနေ့စင်ကာပူမှာပြုလုပ်တဲ့တပိုင်းဝင်ထိပ်သီးဆွေးနွေးပွဲအပေါ်မှာအာရှဒေသနဲ့ကမ္ဘာတစ်လောကခေါင်းဆောင်တွေကအကောင်းမြင်သဘောထားနဲ့တုံ့ပြန်ကြပါတယ်ဒီကနေ့မှာကျင်းပတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲအပေါ်တောင်ကိုရီးယားကဝမ်းမြောက်ဝမ်းသာကြိုဆိုခဲ့တယ်လို့ဒီကနေ့ထုတ်ဂျပန်သတင်းစာတစ်စောင်ကလည်းအချက်ပိုစာမျက်နှာနဲ့ဖော်ပြခဲ့တဲ့အထိဖြစ်ခဲ့ပါတယ်တရုတ်နိုင်ငံသားဝင်ကြီးကလည်းတမိုင်းသစ်တစ်ခုထူထောင်နိုင်ခဲ့တဲ့အကြောင်းပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့နှစ်အတွင်းနှစ်နိုင်ငံကြားဆက်ဆက်ရင်းတင်းမာမှုတွေနဲ့တန်တမန်ရေးအရချင်းချောက်မှုတွေတိုးလာခဲ့ပြီးတဲ့နောက်မှာမကြသေးခင်လအတွင်းမှာတော့အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံဆွေးနွေးမယ့်အရေးကိုအာရှတလွားမှသာမကကမ္ဘာတလွားကပါညှော်လင့်ဆောင်စားနေခဲ့ကြပါတယ်။အရင်ကအကြိမ်ကြိမ်မအောင်မြင်ဖြစ်ခဲ့ဘူးတဲ့ကိုရီးယားကျွန်းဆွယ်ငြိမ်းချမ်းရေးဆွေးနွေးမှုတွေလည်းအောင်မြင်မှုညှော်လင့်ချက်တွေထွက်ပေါ်လာခဲ့တာပါ။အမေရိကန်နဲ့မြောက်ကိုရီးယားဆွေးနွေးမှုကလည်းကိုရီးယားစစ်ပွဲကိုတရားဝင်အဆုံးသတ်နိုင်မဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုဥတည်သွားနိုင်ဖို့မျှော်လင့်တဲ့အကြောင်းတရုတ်နိုင်ငံသားဝင်ကြီးဝမ်ယီကသတင်းအောင်တွေကိုပြောဆိုခဲ့ပါတယ်
။美国和朝鲜两个国家相互对立。
အမေရိကန်နဲ့မြောက်ကိုရီးယားတို့ဟာဆယ်စုနှစ်တစ်ဝက်လောက်ဆက်ဆံရေးတင်းမာခဲ့ပါတယ်။ဒီကနေ့မှာတော့နှစ်နိုင်ငံထိပ်သီးခေါင်းဆောင်တွေအတူရှင်တွေထိုင်းပြီးတန်းတူညီမျှတဲ့ဆွေးနွေးမှုပြုလုပ်ခဲ့ကြတာဟာအင်မတန်အရေးပါတဲ့အပေါင်းလက္ခဏာဆောင်တာဖြစ်ပြီးတော့သမိုင်းသစ်ကိုဖန်တီးနေတာလည်းဖြစ်ပါတယ်။
မြောက်ကိုရီးယားခေါင်းဆောင်နဲ့အမေရိကန်သမ္မတတို့နှစ်ဦးကတိပေးထားတဲ့အတိုင်းနျူကလ িয়ার ကင်းစင်ရေးကိုဆောင်ရွက်ဖို့နဲ့ဒီချိန်ထဲမှာပဲကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေအတိုင်းမြောက်ကိုရီးယားကလိုက်လာမယ်ဆိုရင်မြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုလည်းဖယ်ရှားဖို့လမ်းပွင့်သွားနိုင်တဲ့အကြောင်းတရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရကန်ချွန်ကစင်ကာပူထိပ်သီးတွေ့ဆုံပွဲပူးတွဲသဘောတူညီချက်လက်မှတ်ရေးထိုးခြင်းညာအပြီးမှာပဲဖေကျင်းမြို့မှာပြောဆိုသွားပါတယ်
။我想安理会通过的有关决议规定
ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုမြောက်ကိုရီးယားကလေးစားလိုက်နိုင်ဒဏ်ခတ်ပိတ်ဆို့မှုတွေကိုအလျှော်တင်းလုပ်ပေးနိုင်တယ်လို့ဆက်ဆံရပိတ်ဆို့မှုတွေကိုခေတ္တရပ်ဆိုင်တာဖယ်ရှားပေးတာတွေပါပါဝင်လာနိုင်ပါတယ်ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးတန်တမန်နီးယဆွေးနွေးဆောင်ရွက်မှုတွေအပေါ်လုံခြုံရေးကောင်စီအနေနဲ့ထောက်ခံပံ့ပိုးသင့်ပါတယ်
ကင်မက်ထရမ့်တို့ရဲ့ထိပ်သီးဆွေးနွေးပွဲအောင်မြင်စွာကျင်းပနိုင်တဲ့အပေါ်တောင်ကိုရီးယား၊ဂျပန်နဲ့မလေးရှားခေါင်းဆောင်တွေကလည်းကြိုဆိုကြပါတယ်။ထိပ်သီးတွေ့ဆုံပွဲလမ်းကြောင်းပေါ်ကိုအထူးကျန်မြောက်ကိုရီးယားနိုင်ငံရောက်လာစေဖို့တာတမန်ရေးအရာကြိုးပမ်းခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတော့ကိုရီးယားကျွန်းဆွယ်နျူကလ িয়ার လုံးဝကင်းစင်ရေးနဲ့ငြိမ်းချမ်းရေးအတွက်မျှော်လင့်ချက်ကိုထုတ်ဖော်ပြောဆိုခဲ့တယ်လို့မနေ့ကတော့အိတ်တောင်မအိတ်နိုင်ဘူးလို့လည်းပြောဆိုသွားပါတယ်
။ Yeah, 지금 북미 정상회담이 시작되었습니다.
မြောက်ကိုရီးယားနဲ့အမေရိကန်ရဲ့ထိပ်သီးဆွေးနွေးပွဲကျင်းပမယ့်ရည်တွေးပြီးမနေ့ညတော့ကအဲ့လိုတော့မပြောခဲ့ပါဘူးအပီးတိုင်းနျူကလ িয়ার ကင်းစင်ရေးနဲ့ရင်းချမ်းရဖို့ဒီဆွေးနွေးပွဲကဆောင်ကျင်းပေးနိုင်မယ်လို့မျှော်လင့်ပြီးအမေရိကန်နဲ့ကိုရီးယားနှစ်နိုင်ငံတို့ဆက်ဆံရေးအတွက်လည်းအကောင်းမြင်ပါတယ်
ဂျပန်နိုင်ငံကိုရောက်နေတဲ့မလေးရှားဝန်ကြီးချုပ်တဲ့မဟာတီယာမိုဟာမက်ကလည်းဒီတွေ့ဆုံမှုအပေါ်အကောင်းမြင်ပြောဆိုပါတယ
် I hope both partiesaccept the fact that in negotiations
ဆွေးနွေးမှုကနေကောင်းမွန်တဲ့ရလဒ်ကိုလိုလားတယ်ဆိုရင်တော့တချို့ကိစ္စရပ်တွေမှာနှစ်ဖက်စလုံးလူလူလောလားအပေးယူလို့ညှိနှိုင်းသွားဖို့ပြင်ဆင်ထားရမှာဖြစ်တယ်ဆိုတာနှစ်ဖက်စလုံးလက်ခံထားကြမယ်လို့ကျွန်တော်မျှော်လင့်ပါတယ
်မင်းကနေမြောက်ကိုရီးယားခေါင်းဆောင်နှစ်ယောက်လက်ဆွဲနှုတ်ဆက်ကြတာကိုရုပ်မြင်သံကြားကနေတစ်ဆင့်တိုက်ရိုက်ထုတ်လွှင့်ခဲ့တဲ့အချိန်မှာတော့တောင်ကိုရီးယားမြို့တော်ဆိုးကပြည်သူတွေကလက်ခုပ်ဩဘာပေးပြီးတော့ဝမ်းမြောက်ဝမ်းသာကြိုဆိုခဲ့ကြပါတယ်ဒီသူတချို့ကတော့ Kim အနေနဲ့နျူကလ িয়ার လက်နက်တကယ်စွန့်မမလားဆိုပြီးတော့တန်တရားတွေရှိနေပေမဲ့လည်းအများစုကတော့ဒီသမိုင်းဝင်တွေ့ဆုံမှုအပေါ်အကောင်းမြင်ကြိုဆိုခဲ့ကြပါတယ်ဂျပန်နိုင်ငံရဲ့အကြီးဆုံးသတင်းစာလိုက်ဖြစ်တဲ့ Yomiuri Shimbun ကထိပ်သီးဆွေးနွေးပွဲစတင်ပြီးတော့မိနစ်90ကြာမှာပဲဂျပန်နဲ့အင်္ဂလိပ်ဘာသာရုံးနဲ့ရိုက်နှိပ်ထားတဲ့အချက်ပိုကိုအဓိကမျိုးကြီးတွေမှာအခမဲ့ဖြန့်ဝေခဲ့ပါတယ်ဒိုဂျိုမြို့ဘူရာမာတင်အဆောက်ရင်90ကခဏလေးနဲ့ကုန်သွားခဲ့ရလဲဖြစ်ပါတယ်ရှင
်မတ်ဧတန်စင်ပါရှင်အခုဆက်ပြီးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲအောင်မြင်မြင်ပြီးဆုံးသွားပြီးရလဒ်ကောင်းတွေထွက်လာတဲ့အပေါ်မြန်မာနိုင်ငံကကြိုဆိုလိုက်ပြီးဒါဟာအာဆီယံနိုင်ငံတွေရဲ့အောင်မြင်မှုအဖြစ်မှတ်ယူကြောင်းလည်းပြောဆိုလိုက်ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ဒီလေးမနဲ့စင်ကာပူနိုင်ငံမှာကျင်းပတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ဆွေးနွေးပွဲဟာအောင်မြင်မြင်ပြီးဆုံးခဲ့တယ်လို့အချက်၄ချက်ပါသဘောတူညီချက်တရက်ကိုလည်းနှစ်ဖက်ခေါင်းဆောင်တွေကြားလက်မှတ်ရေးထိုးနိုင်ခဲ့ပါတဲ့ နှစ်ပေါင်း80နီးပါးကြာတင်းမာခဲ့တဲ့နိုင်ငံသားမှဆက်ဆံရေးအသည့်ထူထောင်လိုက်နိုင်တဲ့အပေါ်မြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံရေးရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစိုးဟန်ကကြိုဆိုကြောင်းပြောပါတယ
်။ဟိုမထင်မှတ်ထားတဲ့ကိစ္စကြီးတစ်ခုပေါ့နော်။အခုလိုပေါင်းဆောင်လို့ဦးကြားဟိုဆွေးနွေးပွဲအောင်မြင်စွာကျင်းပနိုင်တယ်။ဒါအပြင်အခုတကယ်အခုဟိုအရေးကြီးတဲ့အဲသဘောတူညီချက်တွေလက်မှတ်ထိုးနိုင်တာတော့ကျွန်တော်တို့မြန်မာနိုင်ငံအပါအဝင်ထားတဲ့ကမ္ဘာလုံးကကျူလူကြမဲ့ကိစ္စပဲဖြစ်ပါတယ်ကျွန်တော်တို့အနေနဲ့လည်းဒီလိုဟိုအစည်းအဝေးအောင်မြင်တာရဲ့အစည်းအဝေးကရလက်ကောင်းလေရရှိတာကိုမြန်မာအစိုးရအနေနဲ့ကျူဆူသွားမယ်ဆိုတာကျွန်တော်တို့ချိန်ကြည့်ထုတ်ပြန်ဖို့လည်းရှိနေပါတယ်လုပ်နေပါပြီ
နိုင်ငံခြားရရှိတဲ့ MIA ကကိုရီးယားစစ်ပွဲအတွင်းပျောက်ဆုံးသွားသူတွေအရေးအဖြစ်ကိုရီးယားကျွန်းဆွယ်မှာအနုမြူလက်နက်လုံးဝဖျက်သိမ်းရေးကိစ္စသဘောတူညီချက်ရရှိတဲ့အပေါ်အားရကြောင်းလည်းသုံးသပ်ပြောဆိုပါတယ်
အခုဒီမှာတော့ကျွန်တော်တို့ကြည့်လိုက်လို့တော့နော်ဒီ comprehensive agreement ပေါ့နော်ဒီထဲမှာကျွန်တော်တို့ဟိုဂျန်ရဲ့အချက်အလက်တွေပြင်ပေါ့နော်ဒီနိုင်ငံကြားဆက်လက်ဆောင်ရမယ်ဥပမာ MIA လို့ကိစ္စမျိုးတွေအပြင်ကျွန်တော်တို့အဓိကနိုင်ငံတကာကနေပြီးတော့ညှော်လင့်တည်ကြီးစောင့်စားနေတဲ့ complete denuclearization in Korean Peninsula ပေါ့နော်ဒါလေးကဒီ commit လုပ်ခဲ့တယ်ဒါအင်တန်အရေးကြီးတဲ့အချက်လို့ကျွန်တော်တို့အနေနဲ့မြင်ပါတယ်ခင်ဗျ
သမိုင်းဝင်အမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့ထိပ်သီးဆွေးနွေးပွဲကိုစင်ကာပူနိုင်ငံမှာကျင်းပနိုင်ခဲ့တဲ့အတွက်ဒါဟာအာဆီယံဒေသအတွက်အောင်မြင်မှုဖြစ်ကြောင်းလည်းဆက်ပြောပါတယ
်ကျွန်တော်တို့အနေနဲ့တိအချက်ပေါ့နော်ဒီအစည်းအဝေးကိုဒီတလောက်ဒီ historic summit ပေါ့နော်ဒီသမိုင်းဝင်အစည်းအဝေးကိုကျွန်တော်တို့အာဆီယံနိုင်ငံတနိုင်ငံကနေပြီးတော့ကျင်းပပြည်လူခွင့်ရရှိပေးတာလေဒါအာဆီယံအတွက်ဒါကုန်တက်စီတဲ့အချက်တစ်ခုလို့ကျွန်တော်မြင်ပါတယ်ဒီအတွက်လည်းကျွန်တော်တို့အာဆီယံရဲ့လက်ရှိဥက္ကဋ္ဌဖြစ်တဲ့စင်ကာပူကိုလည်းကျွန်တော်တို့အများကြီးကျေးဇူးတင်ပါတယ်။စင်ကာပူတစ်ခုတည်းမဟုတ်ဘဲနဲ့အာဆီယံရဲ့ဒါအောင်မြင်မှုတစ်ခုလည်းဖြစ်တယ်လို့ကျွန်တော်တို့တော့မှတ်ယူပါတယ်ခင်ဗျ။
နိုင်ငံရေးလေးတာတုံးသက်သူဒေါက်တာရံမျိုးသိန်းကတော့အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲဟာဒုတိယကမ္ဘာစစ်နောက်ပိုင်းနှစ်နိုင်ငံဆက်ဆံရေးအတွက်ကြီးမားတဲ့သမိုင်းအချိုးအကွေ့တစ်ခုဖြစ်ကြောင်းတုံးသက်ပြောဆိုပါတယ်။အရင်ကဒီလိုထိပ်သီးဆွေးနွေးပွဲတွေမရှိခဲ့ပေမဲ့နှစ်နိုင်ငံအကြားမှာသဘောတူညီချက်တချို့ရရှိခဲ့ဘူးကြောင့်လည်းဒီသဘောတူညီချက်တွေဟာအကောင့်ထည့်ဖော်မှုနဲ့နိုင်ငံတကာဝန်ရံမှုအားနည်းခဲ့တာကြောင့်မအောင်မြင်တာတွေရှိခဲ့ကြောင်းထောက်ပြပါတယ်။လက်ရှိရရှိထားတဲ့သဘောတူညီချက်တွေအကောင့်ထည့်ဖော်နိုင်ရေးအတွက်ဒေါက်တာရံမျိုးသိန်းကအခုလိုပြောဆိုပါတယ
်။ဒီနေ့ဟိုလက်မှတ်ရေးထိုးတဲ့သဘောတူညီချက်နဲ့ပတ်သက်ပြီးတော့ရေရှည်အမြင်ရှိရှိပေါ့လေ။နိုင်ငံတကာရဲ့ဝင်ရမှုနောက်ပြီးတော့တောင်ကိုရီးယားဂျပန်တရုတ်ရုရှားဒီနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုအဲ့ဒါတွေကအင်တာမအရေးကြီးတယ်လို့မြင်တယ
်ဒါအပြင်ယုံကြည်မှုနဲ့နားလည်မှုတည်ဆောက်ရေးဟာအရေးပါတယ်လို့ရှုမြင်ကြောင်းလည်းဆက်ပြောပါတယ
်နောက်ပြီးတော့ဒီမြောက်ကိုရီးယားနဲ့ဒီအမေရိကန်ကြားသဘောတူညီချက်တွေကိုဖော်ဆောင်တဲ့နေရာမှာနော်နှစ်နိုင်ငံစလုံးကအင်တာမဖြည့်လွယ်ရှားလွယ်ပြီးတော့ပိန်မွေ့တဲ့နော်ဟိုကာလတစ်ခုကိုဖြတ်သန်းမှာဖြစ်တဲ့အတွက်ကြောင့်မလို့နောက်ထပ်အခြားမှာယုံကြည်မှုနားလည်မှုကိုမြင့်မြင့်မှမှတည်ဆောက်နိုင်ဖို့အရေးကြီးတယ်လို့မြင်တယ်။ယုံကြည်မှုနားလည်မှုဒွဲချော်တဲ့အခြေအနေတွေကြုံတွေ့လာတဲ့အခါမှာနော်စပွဲပွဲမှာတွေ့ဆုံဆွေးနွေးပြီးအဖြေရှာနိုင်ဖို့ကအဓိကကျလို့မြင်တယ်။လွန်ခဲ့တဲ့ကာလတွေမှာသဘောတူညီချက်တွေပြည့်ရင်းနေရတဲ့အဓိကအကြောင်းရင်းကတော့ယုံကြည်မှုနားလည်မှုတည်ဆောက်တဲ့အပိုင်းမှာအားနည်းနေတယ်။နောက်ပြီးတော့ယုံကြည်မှုနားလည်မှုဒွဲချော်တဲ့အခြေအနေတွေမှာနိုင်ငံရေးကတွေ့ဆုံဆွေးနွေးဖြေရှာနိုင်ဖို့နှောင့်နှေးခဲ့တယ်လို့အဲ့ဒီလိုသုံးသပ်ပါတယ
်ဒီနေ့ရရှိတဲ့သဘောတူညီချက်တွေထဲမှာအမေရိကန်နဲ့မြောက်ကိုရီးယားဟာငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုဦးတည်ပြီးနှစ်နိုင်ငံပြည်သူတွေရဲ့သဘောဆန္ဒနဲ့အညီဆက်ဆံရေးအသစ်ကိုထူထောင်ဖို့ဆုံးဖြတ်ထားကြောင်းလည်းပါဝင်ပါတယ်လောလောဆယ်မှာအမေရိကန်ဘက်ကပိတ်ဆို့မှုတွေရုပ်သိမ်းမှာမဟုတ်ပေမဲ့တောင်ကိုရီးယားနဲ့ပူးတွဲစည်ရေးလေ့ကျင့်တာတွေကိုရပ်ဆိုင်းထားဖို့ရှိနေပါတယ
်ကိုမိုးစောသတင်းပေးပို့ထားတာပါအခုဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံမိုးတဲထန်စွာရွာသွန်းလေပြင်းမုန်တိုင်းတွေတိုက်ခတ်ပြီးမြေပြိုရေလွှမ်းမှုလို့ဘင်္ဂလားဒေ့ရှ်မှာကလေးငယ်တွေအပါအဝင်အနည်းဆုံးလူ12ဦးသေဆုံးခဲ့ရပြီးတိမ့်နဲ့ချီတဲ့ဒုက္ခသည်တွေဟာအသက်အန္တရာယ်စိုးရိမ်စရာအခြေအနေနဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကအရေးပေါ်သတင်းထုတ်ပြန်ထားပါတယ်။အခုချိန်ထိတက်ကြီးရွယ်ဦးတွေနဲ့နာမကျန်းဖြစ်သူတွေအပါအဝင်ဒုက္ခသည်တွေမှာနေစရာအခက်အခဲဖြစ်နေပြီးစခန်းမှာတာဝန်ရှိသူတွေကဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလအဖွဲ့အစည်းတွေဘက်ကအရေးပေါ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်ပေးနေတယ်လို့ဒုက္ခသည်တွေကပြောပါတယ်။ကုလသမဂ္ဂအရေးပေါ်ထုတ်ပြန်ချက်တွေနဲ့အတူဒုက္ခသည်တွေကိုဆက်သွယ်မေးမြန်းထားတဲ့မတ်ဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်။
Bangladesh နိုင်ငံမှာမုတ်တုံမိုးရာသီစတင်တဲ့အချိန်ပြီးခဲ့တဲ့ဇော်လ10ရက်နေ့ကနေစလို့နေ့ရက်စတိုင်းမိုးသီးထန်စွာရွာသွန်းပြီးတော့လေပြင်းမုန်တိုင်းတွေတိုက်ခတ်မိုးကြိုးတွေပြစ်တဲ့အတွက်မြန်မာပြည်ကတိမ်းရှောင်လာတဲ့ဒုက္ခတွေတိမ်းနဲ့ချီခိုလုံနေရတဲ့ Bangladesh နိုင်ငံဘက်ခြမ်းကယာယီဒုက္ခတွေစခန်းတွေကဒုက္ခတွေဟာရာသီဥတုဆိုးရတဲ့ဒဏ်ကိုအလူးလဲခံနေကြရပါတယ်မုတ်တုံမိုးရာသီအစမှာပဲထိခိုက်ပျက်စီးမှုကဆိုးရလွတ်လာကြောင်းသူတို့အတွက်ကူညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်ကလည်းလုံလောက်တဲ့ရန်မုံငွေမရှိဘူးလို့ကုလကပြောပါတယ်အခုလက်တော်ရင်ဆိုင်နေရတဲ့ဒုက္ခသည်အခြေအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကဒုက္ခသည်စခန်းတွေကဒုက္ခသည်တွေရင်ဆိုင်နေရတဲ့ရာသီဥတုထံတွေကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဇတ်ဘဇာအနီဘာလူခါလီဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်ကိုယီဇလန်ကပြောပြပါတယ်
။ဒီရနေ့ကဖားပြီးတော့ဒေသတစ်ချို့လုံးမှာမိုးပြင်းတဲ့ရာသီဥတုကနေပြည်တော်မှာအိမ်တွေပြတ်ပြီးမှရှင်းနေရမှာတော့လူစိတ်ဓာတ်ရရရှိမှုတော့ရှိပါတယ်။လူတော်တဲ့ဒုက္ခရောက်နေပါတယ်။နောက်ကိုယ်တော်ဘာလာရဲ့အနောက်ဘက်အချမ်းမှာလည်းလေရင်တွေအတော်များများပြက်စီးတာကိုသိမြင်ရပါတယ်။အကိုတော်ဘာလာရဲ့ဒီဘက်အချမ်းမှာဘာလို့ကလေးနဲ့နေဆက်တစ်ချမ်းမှာလည်းသိရင်အများပြပြက်စီးနေတာကိုသိမြင်ရပါတယ်။ဒီစီရဲ့လမ်းကတော့တချို့နေရာမှာတော့စတင်တာကိုသိရပါတယ်။ဒါပေမဲ့နောက်တချို့နေရာမှာစီတော့တောင်းဈာမရှိတဲ့ဒီကလေးနဲ့နေထိုင်တဲ့လူတွေကသူတို့ကဘာမှခိုးလုံစရာတော့မရှိသေးပါဘူးခင်ဗျ။သူတို့ကသူ့အကျင့်နဲ့အရဆိုရင်တော်တော်လေးစူးစူးဝါးအကျင့်နဲ့မှသိနေရပါတယ်။နောက်ဒီအတိုင်းစီရင်ဇာတာဆက်လက်မိုးရွာသွန်းမှုများနဲ့စီရင်လေပြင်းဆိုင်ဆိုင်နဲ့ဒီကလာနဲ့စီရင်လူတွေကပေးဆွနိုင်တဲ့အကျင့်နဲ့မှရှိနေတာကိုသိနေရပါတယ်ခင်ဗျ။
ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီနဲ့ဘင်္ဂလားဒေ့ရှ်လုံခြုံရေးတပ်ဖွဲ့ဒုက္ခသည်စခန်းတာဝန်ရှိတဲ့သူတွေကဒုက္ခသည်တွေကိုမြေပြိုကျမှုအနေနဲ့ရှိနိုင်တဲ့နေရာတွေကနေအရေးပေါ်ရွှေ့ပြောင်းပေးနေကြပါတယ်။တစ်ချိန်တည်းမှာပဲဒုက္ခသည်တွေအတွက်နေစဉ်ပေးပို့နေတဲ့စားနပ်ရိက္ခာဆေးဝါးထောက်ပံ့မှုနဲ့လူသားချင်းစာနာမှုဆိုင်ရာကူညီကယ်ဆယ်ရေးပစ္စည်းတွေပေးပို့နိုင်အောင်အဓိကလမ်းမကြီးတွေလမ်းကြောင်းပြတ်တောက်မှုမဖြစ်အောင်လည်းစခန်းတာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။မိုးရံလေးတဲ့ခန္ဓာအောင်ယာယီဒုက္ခသည်စခန်းတွေကတဲလွေတွေနဲ့ခိုင်ခိုင်တဲ့အစာအုပ်တွေစောင့်နိုင်မှုအမိုးအကာတွေအရေးကြီးလို့အပ်ပြီးတော့ဒုက္ခသည်တွေကိုအရေးပေါ်ရှင်းပြောင်းပေးဖို့လိုအပ်တယ်လို့လည်းကိုကြီးစလန်ကပြောပြပါတယ်။
ကျွန်တော်တို့ဒုက္ခသည်များရဲ့အနေနဲ့ကမ္ဘာကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းများကအထူးမေတ္တာရက်ခံကြတာတော့ဒီဒုက္ခသည်ရဲ့အခက်အခဲကိုအမြန်ဆုံးကိုကြီးဆောင်ရွက်ပေးပါတယ်အဲ့ဒါကျွန်တော်တို့အလေးနဲ့မေတ္တာရက်ခံကြပါတယ်။ဒီမှာ NGO အဖွဲ့အစည်းတွေကဆက်နိုင်ကြလို့သူတို့ကူညီရကိုဆွေးရပါတယ်။နောက်ဘင်္ဂလားဒေ့ရှ်ကဆက်တွေကအာမီဒီလေသူတို့ကဆက်နိုင်ကြလို့ကူညီနေတာကိုဆွေးရပါတယ်။ဒါပေမဲ့ဒီဒုက္ခသည်စခန်းကခြေကျင်းတဲ့နေရာမှာနေရာဖြစ်နေတယ်ဆိုတော့ဒုက္ခသည်စခန်းချင်းကလေးတွေနဲ့ဆွေးနေရလားတော်တော်များများဖြစ်နေတယ်ဆိုတော့လူတွေနဲ့တော်တော်များတယ်ဆိုတော့သူကမနှံ့နှံ့ရှိနေတာကိုသိနေရပါတယ်။ဒီတော့ပြည်သူကအပေါ်နဲ့ဒီစေစေလုံးနေရတော့လွယ်နေတာကိုသိနေရပါတယ်။ဒုက္ခသည်ကတော်တော်များနေတော့လူတွေနဲ့တော်တော်များပြနေတယ်နောက်စခန်းဧရိယာလည်းတော်တော်ခြေကျင်းနေတယ်ဒါကြောင့်မလို့သူတို့ကမနှံ့နှံ့ရှိနေပါတယ
်။ရက်စက်တိုက်ခတ်နေတဲ့မိုးသက်လေပြင်းမုန်တိုင်းတန်ကြောင့်ဒုက္ခတဲ့အနည်းဆုံး 6,000 ကျော်လောက်ထိခိုက်ခဲ့ရပြီးတော့ဒုက္ခတွေပေါင်း 3,000 ကျော်လောက်ဟာမြေပြိုကျမှုအနေနဲ့အရန်ကြီးမားတဲ့နေရာတွေမှာနေထိုင်နေကြရဆဲဖြစ်ပါတယ်ဒုက္ခတွေတသိန်းလောက်ဟာလည်းတစ်ပြေမြေတွေမရှိတဲ့တောင်ကုန်းတွေပေါ်မှာနေထိုင်ကြရပြီးတော့တကယ်လို့မြေပြိုကျတာတွေရွေလွှမ်းမှုတာတွေဖြစ်ခဲ့တယ်ဆိုလို့ရှိရင်တော့ရေထဲကိုမျောပါသွားနိုင်တဲ့အနေနဲ့ရှိတာကြောင့်သူတို့အလို့မေးကိုစိုးရင်တော့ကရောက်နေကြတယ်လို့ဒုက္ခတွေကိုကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ဒုက္ခတွေကိုအရေးပေါ်ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ပုတ်တုံမိုးရာသီမစခင်လာပိုင်းကလေးကကိုကုလသမဂ္ဂနဲ့ကူညီကယ်ဆယ်ရေးအဖွဲ့တွေဘက်ကဒီလိုစိုးရိမ်စရာအခြေအနေတွေနဲ့ကြုံတွေ့လာရနိုင်ကြောင်းနဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်အရေးပေါ်ရန်ပုံငွေတွေလိုအပ်နေတယ်ဆိုတာကိုအရေးပေါ်ထုတ်ပြန်ကြေညာထားပါတယ်ရှင်
။မဆုမွန်ဆက်သွယ်နေမြန်းထားရပါ။ VOA ကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေအပါအဝင် Radio အစီအစဉ်တွေအားလုံးကို VOA Internet ဆက်မျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတွားရောက်ကြည့်ရှုနိုင်ပါတယ်။ဒီကနေ့ညပိုင်းအစီအစဉ်ဒုတိယပိုင်းမှာတော့သတင်းစာတပုတ်နဲ့အတူဓာတ်ရိုက်လေလံအစီအစဉ်ကိုတင်ဆက်ပေးဖို့ရှိတာကြောင့်စောင့်မျှော်နားဆင်နိုင်ပါရဲ့ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနာနိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်အခုမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA ရဲ့အင်္ဂါနေ့ညဘက်အစီအစဉ်တွေကိုည10:00အထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ58 kHz 5885နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယနာယူဝက်အတွင်းမှာတော့တည်င်းလွန်တပုတ်တင်ဆက်ပြီးမှဓာတ်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ရပါမယ်။အခုတင်ဆက်ပေးမယ့်တည်င်းလွန်မှာတော့သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ထိပ်သီးဆွေးနွေးပွဲအပြီးမှာပဲသူတို့နှစ်ဦးဘာတွေဆွေးနွေးခဲ့တယ်လဲဆိုတာနဲ့ရှေ့ဘယ်လိုမျှော်လင့်ထားကြတယ်လဲဆိုတာကို VOA အတွက် Greta Van Susteren ကသမ္မတထရမ့်ကိုတွေ့ဆုံမေးမြန်းထားတာကိုနားဆင်ရပါမယ်
။ What surprised you today?
ကျွန်တော်နဲ့ပတ်သက်လို့ဘာများအံ့အားသင့်စရာတွေဖြစ်ခဲ့ရပါလဲရှင့်။
Really, he's got a great personality. He's a.
Tu ha, tukai ko nit lo sia kaun le tu ba. Khat pyo pyo thama, tu ha lein ma pa nat tu ba. Tukai ko be sit sat hni nai mu ba. Tu ye pi tu ko le chit ba de. Chanaw lu ri sat sat twei chin ma be, tan haw law sia tabaw tu ni che ti ya ya ba de. Myaw Korea ko nuclear kin mae yi lou taw bo ba. Da ko lo chet chin so de lo sat de taw ma ba. Sit twin nong ga yau law ni ko pyan tae mu pa win, acha kisa ri le sit twin pit ba de. Sit twin chan ne de yau law ni pyan tae mu kisa ga lu ri twet taw le yee chi ba de. Tu ye mi ta su ri ga chanaw ko sa ရင်ကြတယ်ပြောကြတယ်ကျေးဇူးပြုပြီးတော့ဒါကိုလုပ်ပြီးပါတယ်သူကလည်းသဘောတူပါတယ်စစ်ကျွန်းသစ်ဆုံးခဲ့တဲ့သူတွေရဲ့ရုပ်လောင်းတွေပြန်သိရင်သဘောတူညီချက်ဟာတကယ်ကိုကြီးမားတဲ့ရလတ်ပါ
So you put the human rights
in issue ကြတော့လူခွင့်ရေးကိစ္စကိုရောထည့်သွင်းဆွေးနွေးပါသလားသူကရောဘယ်လိုတုံ့ပြန်ပါလဲ
Very well I mean we obviously were talking about the denuclearization
ဆွေးနွေးချင်ရဲ့90ရာခိုင်နှုန်းလောက်ကနျူကလ িয়ার ဖြတ်သိမ်းကိစ္စတွေပြောကြတော့ဒါပေမဲ့အခြားကိစ္စတွေလည်းပါပါတယ်လူခွင့်ရေးကိစ္စလည်းထည့်ပြောပြပါတယ်စစ်တွင်းတော့ကကျွန်တဲ့ရုပ်လောင်းတွေကတော့အဓိကချက်ပါဒါတွေကိုသဘောတူညီချက်မှတ်တမ်းထဲမှာထည့်ထားပါတယ်သဘောတူညီချက်ဟာအားလုံးမျှော်မှန်းတာတဲ့ပို့ပြီးတော့ချက်လက်တော်များများပါဝင်ပါတယ
်
နောက်ကရအခြေအနေလေးတွေလည်းပြောပြပါအောင်ရှင်သူ့ကိုတစုံတရာရာဇသံပေးခဲ့တာမျိုးသူ့ဘက်ကရောတောင်းဆိုတာမျိုးရှိခဲ့ပါလားအပြန်အလှန်ဘယ်လိုတွေလုပ်ခဲ့ကြပါ့
မလဲ Not an ultimatum we know we've been dealing for 3 months
အမရှိပါဘူးငွေကြေးဝင်ကြီး Mike Pompeo ပါဝင်ကျွန်တော်ဘက်ကကုစရီနဲ့3လလောက်ကိုကြိုးပြီးတော့ညှိနှိုင်းခဲ့ရတာပါအချိန်တခုယူပြီးတော့ကျွန်တော်တို့ကြိုတင်ညှိနှိုင်းခဲ့ပြီးတော့မှအခုဒီကနေ့ကျွန်တော်တို့လူချင်းတွေ့ပြတာပါကျွန်တော်အနေနဲ့25နာရီကြာလောက်မအိပ်မနေအချိန်ယူပြီးတော့ကိုညှိနှိုင်းခဲ့တာပါဒီကျကျွန်တော်ဂုဏ်ယူပါတယ်အဲ့ဒီအဖြေကအခုစပါပြီလူတန်းပေါင်းများစွာအသက်ဆုံးရှုံးစေမဲ့စစ်ကိုဆုံးတက်လိုက်နေတဲ့သဘောတူညီချက်တည်းရရလိုက်ပါပြီ
All right what about our troops are they staying so
စစ်အရင်းနဲ့ပတ်သက်လို့ရောဘယ်လိုရှိပါလဲတောင်ကိုရီးယားမှာဆက်ပြီးထားမှာလ
ား Yeah they're going to stay we didn't even discuss that that wasn't discussed
ဒီတပ်ဖွဲ့တွေကရှိနေဦးမှာပါဒါနဲ့ပတ်သက်လို့တော့မဆွေးနွေးပါဘူးဒါပေမဲ့ငွေကြီးအကုန်ကြတိတ်များတဲ့စီးရီးလေးချင်မှုလုပ်တော့မှာမဟုတ်ပါဘူးဒါဟာတကယ့်ကိုရန်လုံးမုန်းတီးရမှုပြီဒါရီမလုပ်တော့ဘူးဆိုတော့ကိုသူတို့လည်းဝမ်းမြောက်မယ်ချင်ပါတယ်ဒါပေမဲ့ဒါဟာအနေရောရှိပါတယ်စိတ်စေနာကောင်းတဲ့ညီနိုင်မှုတွေလုပ်နေသေးရောကျွန်တော်တို့ဒီလိုမျိုးစီးပြင်ဆင်မှုတွေလုပ်မှာမဟုတ်ပါဘူ
း
ဆယ်စုနှစ်တွေနဲ့ချီပြီးအပြန်အလှန်စင်အင်အားချင်းချမှုတွေရှိနေတာကနေကင်ကအခုလိုညှိနှိုင်းရေးဆွေးနွေးပွဲပေါ်ရောက်လာတာလည်းရှင
် Well actually I don't think there's been too much saber rattling prior to me
စီးချင်းချမှုတွေကြီးကြီးမားဖြစ်ခဲ့တယ်လို့တော့ကျွန်တော်မထင်ပါဘူးအခြေအားအဖြစ်သူတို့ကခက်စိတ်စိတ်နေတဲ့သဘောထားရှိပါတယ်သူတို့ကလည်းမပြောဘူးကိုယ်ကလည်းဘာမှပြောလို့မရဘူးကနဦးအပြန်အလှန်စကားဆက်ထိုးကြတာကတော်လေးရေးကြည့်တယ်လို့ကျွန်တော်ထင်တယ်။ကိုယ်နဲ့နဲ့ပြောရရင်တော့ကျွန်တော်အဲ့လိုမလုပ်ချင်ပါဘူး။လူချို့ကလည်းကျွန်တော်အဲ့လိုပြောဆိုခဲ့တာကိုမှားတယ်လို့ထင်တယ်။ဒါပေမဲ့အဲ့လိုမျိုးစကားဆက်ထိုးခဲ့တာမျိုးမရှိဘဲနဲ့တော့ကျွန်တော်တို့ဒီနေရာရောက်လာမယ်လို့မထင်ဘူး။သူ့ဘက်ကလည်းတခုလုပ်ချင်တယ်။သဘောတူညီချက်တခုရဖို့တကယ့်ကိုလူလားတယ်လို့ကျွန်တော်ထင်ပါတယ
်။
ဘာကြောင့်ပါလဲရှင
် because
ကျွန်တော်တို့အပြန်အလှန်ညှိနှိုင်းလို့လုပ်ရမယ်ဆိုတာသူသိပါတယ်အတိတ်ကာလတုန်းကလူတွေလုပ်ခဲ့တာကြည့်ပါအလုံးမဖြစ်ခဲ့ပါဘူးကျွန်တော်တို့အပြန်အလှန်ညှိနှိုင်းလို့လုပ်လို့ရညှိနှိုင်းအလုံးလုပ်ရမယ်ညှိနှိုင်းအလုံးလုပ်မယ်ဆိုတာကိုသူသိပါတယ်တခုဆိုရင်လုပ်နေကြပြီစိတ်မကြသေးခင်ကဆိုလို့ရှိရင်မြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြည်မချန်တန်ပြုမှုပြောခဲ့ကြတယ်ဒါပေမဲ့အခုဒီနေ့ဆိုရင်ကျွန်တော်တို့သဘောတူလက်မှတ်ထိုးလိုက်ကြပြီလူတွေချင်တာတက်ကိုပို့ပြီးတော့ပြည့်စုံကျေပြန့်တဲ့သဘောတူညီချက်ပါ
ဒါဖြစ်လာနိုင်မယ်လို့ဘယ်သူမှထင်မထ
ား What do you think he thought of you after you left?
ဟုတ်ဆွေးနွေးပွဲပြီးရင်သူ့ဘက်ကဘယ်လိုတွေးလိမ့်မယ်လို့တွက်ထားပါလဲရှင
် I think he liked me and I like him and I understand
သူ့ဘက်ကကျွန်တော်ကိုသဘောကျမယ်လို့ထင်တယ်ကျွန်တော်လည်းသူ့ကိုသဘောကျပါတယ်ဒီကျွန်တော်ကကျဉ်းကျဉ်းတန်းကောင်းလေးဆိုတာကိုကျွန်တော်သိတယ်ဒါပေမဲ့အခုကျွန်တော်တို့တွေးကြတယ်သူဟာလိမ္မာပါနေသူပါသူ့ရဲ့ပြည်သူကိုချစ်တယ်သူ့ရဲ့တိုင်းပြည်ကိုချစ်တဲ့သူပါသူဟာကောင်းရမွန်ရာလိုချင်တဲ့ဒီအတွက်သူလှုပ်တာပါ
But he starved them
သူကြောင့်ပဲသူ့ရဲ့ပြည်သူတွေငတ်မုတ်ခဲ့ကြတယ်နှိပ်စက်ခံခဲ့ကြရတယ်မဟုတ်ဘူးလားရှင်
Look he is doing
သူရှိကလုပ်ခဲ့တာတွေကိုမြင်တဲ့အချိန်သူလုပ်နေတာပါဒါပေမဲ့ဒီကနေ့မနေ့ကနဲ့လုံခဲ့တဲ့သတင်းပတ်တွေကအချိန်တွေပေါ်မူတည်ပြီးတော့ကျွန်တော်အလုပ်လုပ်ရမှာပါထပ်ပြီးပြောရရင်တော့အပြာလန်စကားစစ်ထူတာတွေအရေးယူတန်ခတ်တာတွေမရှိဘဲနဲ့တော့ဒီလိုဖြစ်လာမှာမဟုတ်ပါဘူးအရေးယူတန်ခတ်မှုတွေကအရေးကြီးသလိုပဲအဲ့ဒါတွေကိုအချိန်ခုထိဆက်ထားရမှာပါနျူကလ িয়ার လက်ထပ်ဖြတ်သိမ်းရေးမစမချင်းပြီးအရေးယူမှုတွေဆက်ထားကြရမှာပါ
Because this is Voice of America,
it's from America. American တန်ခါနေထုတ်လွှင့်တာတွေကိုမြောက်ကိုရီးယားပြည်သူတွေကြားကြမှာပါ။သမ္မတအနေနဲ့မြောက်ကိုရီးယားပြည်သူတွေကိုဗာများပြောလို့ပါလဲရှင်
။ Well, I think you have somebody that has a great feeling for them. He wants to do right by them.
ခင်ဗျားတို့အတွက်တကယ်ကိုကောင်းမဲ့သူကြားထားရလို့ကျွန်တော်ချက်ပါတယ်။သူဟာခင်ဗျားတို့အတွက်ကောင်းရမွန်ရလုပ်ပေးချင်သူပါ။ကျွန်တော်ဆွေးနွေးညှိနှိုင်းရတာတော်လေးစဉ်ပြေပါတယ်။တယောက်သဘောတယောက်နားလည်တဲ့ပေါင်းဆက်နိုင်စွမ်းရှိတဲ့သူတွေပါ။ဒါအရေးကြီးပါတယ်။ဘလောက်ပဲလှုပ်လှုပ်အဲ့လိုမျိုးတွဲမညီဘူးဆိုရင်တော့ဘာမှရလာမှာမဟုတ်ပါဘူးကျွန်တော်ပြောသလိုပါပဲစကတဲ့ကူကအဲ့လိုမျိုးတယောက်တဘောတယောက်သိလာတာပါဒါကြောင့်မို့မြောက်ကိုရီးယားအတွက်အကောင်းဆုံးဖြစ်လာလိမ့်မယ်လို့ကျွန်တော်ထင်ပါတယ
် Mr. President nice to see you all the way from
ကျေးဇူးပါပဲတမန်တော်ကြီးရှင
် COE အတွက် Greater Van Sasseren ကတွေ့ဆုံမေးမြန်းထားတာပါအခုချိန်ကစပြီးအင်ညာည VOE ဓာတ်ရိုက်လေလိုင်းစီစဉ်ကိုတင်ဆက်ပါတော့မယ်ကိုယ်စော်ဝင်းလိုင်ကဆွေးနွေးတင်ဆက်မှာဖြစ်ပြီးမဆုမွန်ကအစီအစဉ်ထုတ်လုပ်သူအဖြစ်တာဝန်တင်ဆက်ပေးသွားမှာဖြစ်ပါရဲ့ရှင
်။ကျွန်တော်ကဒီရေးတဲ့လိုင်းအစီအစဉ်ဟာဖြစ်ပါတယ်။ကျွန်တော်ဒီနေ့ဆွေးနွေးကြမှာတော့ဒီပြီးခဲ့တဲ့ဂျွန်လ၈ရက်နေ့ကအနေဒီအစိုးရထိပ်တန်းခေါင်းဆောင်အနေနဲ့တက်မတော်အရာရှိတွေထိပ်တန်းခေါင်းဆောင်တွေတွေ့ဆုံဆွေးနွေးကြတဲ့ကိစ္စပါ။ရခိုင်ပြည်နယ်ရေးကိစ္စအပါအဝင်အမျိုးသားလုံခြုံရေးနဲ့နိုင်ငံတကာဆက်ဆံရေးအခြေအနေများနဲ့ဆက်လျင်းသည့်အစည်းအဝေးဆိုတဲ့ခေါင်းစဉ်နဲ့မြန်မာအစိုးရတက်မတော်လွတ်တော်ထိပ်တန်းခေါင်းဆောင်တွေဆက်စပ်ပါတွေ့ဆုံဆွေးနွေးကြပါတယ်။အနေဒီအစိုးရတက်လာပြီးကြတဲ့ကနိုင်ငံတော်ကာကွယ်ရေးနဲ့နိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးကောင်စီကလုံးအစည်းအဝေးပြုလုပ်ခြင်းမရှိသေးတာကြောင့်ဒီလိုတွေ့ဆုံဆွေးနွေးမှုကနေစစ်တပ်နဲ့အစိုးရကြားမှာပုံမှန်နှွေးထွေးတဲ့ဆက်ဆံရေးဖြစ်စေမလားဒါမှမဟုတ်ရင်လည်းသဘောထားကွဲပြားမှုတွေပို့ပြီးတော့ကြီးထွားစေမလားဆိုတဲ့သောတာရှင်ရဲ့အမြင်တွေကိုဆွေးနွေးကြမှာပါဒီကနေ့ပင်တိုင်ဆွေးနွေးကြမယ့်ပုဂ္ဂိုလ်တွေကတော့မြန်မာနိုင်ငံရဲ့လေလာသုံးသပ်သူဦးမောင်မောင်ဆိုးညီငယ်ရင်းနဲ့ပြန်လည်ညှာစေရေးဌာနကအကြံပေးဥပဒေအကြံပေးဒေါက်တာအင်ဒရုံကုံကျုံးလျံတို့ဖြစ်ပါတယ်နောက်ကျွန်တော်တို့မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကလူလူဆက်ဆံရေးဒါရိုက်တာဦးအောင်သူငိမ့်လဲလေလိုင်းပေါ်မှာရှိနေပါတယ်။ကျွန်တော်ပထမဆုံးဒေါက်တာအင်ဒရုံကုံကျုံးလျံကိုလေလိုင်းပေါ်ဖိတ်ခေါ်ကြပါရခင်ဗျာ။ကြားပါလားခင်ဗျာ
။ဟုတ်ကဲ့ကျွန်တော်ရှိပါတယ်။
ဟုတ်ကဲ့ကျွန်တော်တို့ပထမဆုံးအချင်းယုံလေးပေါ့နော်ဒီကာလုံဆိုတာဘာလဲဘယ်ချိန်မှာခေါ်ရတာလဲဘာကြောင့်ရှိနေတာလဲဆိုတာလေးကိုနည်းနည်းလေးရှင်းပြပေးလို့ရမလား။ကျန်တဲ့လူလေးကျွန်တော်မေးပါမယ
်။ဟုတ်ကဲ့ကာလုံဆိုတာ2008ဖက်စီပုံဖြစ်ခေါ်ဦးပြီ။ဘုံမှာညတဲ့အရာဖွဲ့ထားတဲ့ဟာဟိုပေါ့ဖွဲ့ရမယ်ဟာဖြစ်ပါတယ်အဲ့တော့ဒီအရတော့2008ဖွဲ့စည်းပုံအခြေခံဥပဒေအရဖွဲ့ထားတော့ဒါတော့မဖြစ်မနေခေါ်ရမယ်ဟိုပေါ့ဒီအစည်းအဝေးပါမဟုတ်ဆိုဒီနိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးကိစ္စနဲ့ပတ်သက်တဲ့ကိစ္စတွေမှာခေါ်ရမယ်အခွင့်အရေးလို့2008မှာပြဋ္ဌာန်းထားပါတယ်ဒုတိယချက်ကတော့ဒီပါလုံးခေါ်ရမယ်အကြောင်းကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီပုံမှန်340တို့နောက်ပြီးတော့ဒီ2008ဖွဲ့စည်းပုံရဲ့အခန်း17မှာပါတဲ့အရေးပေါ်ကာလအခြေအနေတွေဟိုတရားဥပဒေစိုးမိုးမှုတွေပြက်ပြတဲ့အချိန်မှာဒါမှမဖြစ်မနေခေါ်ရမယ်ဟာမှာဒါနဲ့ဒီ NLD စိုးရတက်လာပြီးတော့သူတို့မခေါ်တာတော့ကျွန်တော်လည်းမကြည့်ပါဘူးကျွန်တော်လည်းစိုးရခဲကလည်းမဟုတ်တော့မသိဘူးဒါနဲ့ဟိုခုနကိုဇော်ဝင်းထိုင်ပြောသလိုရှေ့ရနေကဒီကလုံးကပါတဲ့လူတွေအားလုံးအပါအဝင်တခြားနိုင်ငံတော်ထိပ်တန်းခေါင်းဆောင်တွေဟိုရှေ့နေချုပ်ကမှဒီကြီးတွေတက်ပြီးတော့အကုန်လုံးဒါဆွေးနွေးကြတော့ကောင်းပါလေတစ်ဖက်ကတော့ဥပဒေအရကြီးပို့လို့ရတယ်တစ်ဖက်ကတော့ပေါင်းစည်းကြီးနိုင်ခြင်းအရကြီးပို့လို့ရလို့ကျွန်တော်တော့မြင်ပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ဥမောင်မောင်ဆိုးလည်းဒီလိုင်းမှာဖိတ်ခေါ်ကြပါခင်ဗျဥမောင်ဆိုးကြားပါလားခင်ဗျ
ကြားပါလေခင်ဗျ
ာဟုတ်ကဲ့ဥမောင်ဆိုရေဟိုလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကကျွန်တော်တို့ဟိုအန်အေဒီအစိုးရတက်လာတာဆိုရင်အခုနှစ်နှစ်ကျော်လာပြီပေါ့နော်ဆိုတော့နှစ်နှစ်ကျော်ကာလအတွင်းမှာတစ်ခါမှကာလမခေါ်ရသေးဘူးဆိုတော့ မြန်မာနိုင်ငံမှာလည်းနိုင်ငံရေးအခြေအနေကတောက်လျှောက်ဆိုသလိုပဲဟိုသူ့နေရာလိုက်သူ့ကန္တာလိုက်မတည်ငြိမ်မှုတွေကတော့အမျိုးမျိုးဖြစ်ပေါ်နေတာပေါ့နော်ဆိုတော့လက်ရှိနိုင်ငံရေးအခင်းအကျင်းရကြည့်မယ်ဆိုရင်ကာလုံဟာခေါ်တင်ခဲ့တဲ့အနေအထားရှိခဲ့သလားကာလုံကိုဟိုဟိုအနေဒီအစိုးရအနေနဲ့ခေါ်တင်သလား
ကလုံးနဲ့ပတ်သက်လို့ကျွန်တော်တို့ကအမြင်တစ်ခုရှင်းရှင်းလင်းလင်းရှိဖို့တော့လိုအပ်ပါတယ်ကျွန်တော်တို့ NLD အနေနဲ့2012ကနေစပြီးတော့2008ခြေကံဥပဒေအောက်ကဝင်ပြီးတော့ဒီလူဆွေစီပြုဝင်ကြောင်းလေးကိုလုပ်မယ်လို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်အဲ့တော့ဒါက2008ခြေကံဥပဒေကိုစတင်ပြီးလမ်းမပေါ်ထွက်တဲ့လမ်းကိုရွေးခဲ့တာလည်းမဟုတ်ဘူးနောက်တန်ရလာလက်နက်ကင်တွေဆိုလက်နက်ကင်တိုက်တဲ့လမ်းကိုရွေးခဲ့တာမဟုတ်ဘူး2008ခြေကံဥပဒေအတိုင်းသွားတဲ့လမ်းကြောင်းကိုရွေးခဲ့တာဖြစ်ပါတယ်အဲ့ဒီမှာကျင်းရတဲ့အချိန်မှာ2008ခြေကံဥပဒေမှာကျွန်တော်အလုံးသိကြတဲ့အတိုင်းဒီကောက်ပွေရတက်လာတဲ့အရသာဆိုးမှာလုပ်ပိုင်ခွင့်ရှိသလိုတပ်မတော်မှာလည်းသူ့ရဲ့သူလုပ်ပိုင်ခွင့်ရှိနေတာတွေ့ရတယ်။အဲ့တော့ဒီအချိန်လေးအောက်မှာဒီအရသာဆိုးရရဲ့တပ်မတော်ကောင်းကောင်းကြီးရဲ့ပြည်စုံနိုင်တဲ့နေရာတစ်ခုကပါလဲဆိုတော့ဒီကပုံမှန်200တက်မှာပါတယ်အခါငါပုံမှန်200တက်မှာပါတယ်အဲကာလုံပဲဖြစ်တယ်ဆိုတာတွေ့ရတာ။အဲ့တော့ဒီနေရာမှာကာလုံဒီကျွန်တော်တို့ဒီဘက်ကနေစဉ်းစားမလဲဆိုရင်ကျွန်တော်တို့ NLD အစိုးရရဲ့လက်ရှိပေါ်စီအမျိုးသားပြန်လည်တင်မြန်ရေးဖြစ်တယ်အမျိုးသားပြန်လည်တင်မြန်ရေးခံရကြည့်လို့ရှိရင်ကာလုံမှာတပ်မတော်ခေါင်းဆောင်နေဒီအရသာစုကရွေးကောက်တင်ရောက်လာတဲ့ခေါင်းဆောင်တွေအတွေ့ဆုံပြီးတော့နိုင်ငံကိစ္စတွေဆွေးနွေးညှိနှိုင်းလို့ရတယ်ဆိုတဲ့အဖြစ်ထွက်တယ်ဒါနဲ့ကာလုံနဲ့ပတ်သက်လို့ကျွန်တော်တို့ကနားလည်မှုချင်းချင်းလင်းလင်းမရှိတဲ့တက်ပိုင်းအများကြီးရှိတယ်အဲ့တခုကတော့ဗာလဲဆိုတော့ကာလုံမှာတပ်မတော်ဘက်က6ယောက်ရှိတယ်ဒီရသဆိုးဘက9ရုပ်ပဲရှိတယ်မဲခွင့်ရသဆိုးဘက်ကရှုံးနေဆိုတဲ့အမြင်နဲ့ဖြစ်ဒါပေမဲ့ပုံမှန်ငရတဲ့ကိုဖတ်ကြည့်လို့ရှိရင်တော့ကာလုံဖွဲ့စည်းတာပဲပါတယ်ဗျာကာလုံခေါ်ဖို့ပဲပါတယ်ကာလုံစီးဝေးလုံနိုင်တယ်ဆိုတာပါတယ်သို့တော့ဒါကိုကျွန်တော်ကမဲနဲ့ဆုံးပြတ်မယ်မဆုံးပြတ်မယ်ဆိုတော့မပါဘူးအဲ့တော့အုတ်ချွေးဝဲမှာဆိုလို့ရှိရင်ခုနလူငယ်ချက်နာကွန်းနဲ့ပါလဲပတ်သက်ရင်ကာလုံရဲ့သဘောတူညီယူပြီးတော့သမလားပြည်သားမယ်ပါတယ်နောက်နိုင်ငံတကာနဲ့ဆက်ကြည့်ရင်ကာလုံနဲ့ဆွေးနွေးညီနိုင်ပြီးတော့ဆက်ကြည့်ကြလို့ရှိရဆိုတာပါတယ်တော့တန်တမာဆက်ဆွဲဖြတ်တာလို့ဆိုလေကာလုံနဲ့ဆွနေမိနေပြီးဖြတ်တော့လို့ရဆိုတော့ပါဆိုလိုတာကဒါနဲ့ဘလို့ဆုံးပြတ်မလဲဆိုရအပိုင်းမပါဘူးအဲ့တော့ကျွန်တော်တို့ကဘာကိုကြည့်တင်လဲဆိုရင် NLD ပေါ်ပါတီရဲ့လက်ရှိအမျိုးသားပြန်လဲတင်ညာရေးဆိုရလမ်းစဉ်ကောင်းစည်းအောင်မှာဆိုလို့ရှိရင်ဒီကြေကနာတွေကိုပုံမှန်ပေါ့ဗျာအပတ်စဉ်ဒီကာလုံခေါ်ပြီးတွေ့နေရင်ကျွန်တော်တို့ပြတ်မှန်ချွတ်ချလို့မရဘူးလားဆိုတော့တွေ့ရဆိုတာဒီအလိုက်လိုက်ရောတာအလျှော့ပေးတာမဟုတ်ပါဘူးသူ့မြေကိုမြေပြန်လာဆွေးနွေးလို့ရတဲ့နေရာတစ်ခုရှိနေရင်အဲ့ဒီမှာကျွန်တော်ကပုံမှန်ဆွေးနွေးကြရင်ကျွန်တော်ကဒီတင်မှမှုရွှတ်ချလို့မရဘူးလားဆိုတော့ဒီရှင်းနေတာရထိုင်ကိစ္စဆိုပေမဲ့အားလုံးကတော့ဒီအချမေးကော်မရှင်မှာနိုင်ငံသားတယောက်ပါတဲ့ကိစ္စကြောင့်နေခဲ့တင်တဲ့အချိန်ကြီးဖြစ်တယ်လို့အများစုကသဘောပေါက်တဲ့အချိန်ကြီးမျိုးပေါ့အဲ့တော့ကျွန်တော်ကပြဿနာပေါ်မှာဆွေးနွေးတာတဲ့ဒီပြဿနာမပေါ်ခင်တည်းကလစဉ်အပတ်စဉ်ဆွေးနွေးနေရင်ပြဿနာကိုမြင်နိုင်ဖြစ်ရှင်းနိုင်တဲ့နေရာဒီနေရာပြဿနာကိုမြင်နိုင်ဖြစ်ရှင်းနိုင်တဲ့နေရာအမျိုးသားရည်ရစီအတွက်အကောင်းဆုံးလှုပ်ဆောင်နိုင်တဲ့နေရာပြဿနာကိုဘာလို့ပြောမလဲမဲခွဲဆုံးဖြတ်တဲ့နေရာမျိုးပဲမြင်နိုင်တဲ့နေရာပြဿနာတွေမြင်နိုင်လို့မြင်ရဲ့အချိန်ကများစွာမြင်နိုင်တဲ့နေရာအဖြစ်သဘောထားနိုင်ရင်ကျွန်တော်ကောင်းမယ်လို့ထင်တယ်ဒါပေမဲ့အခုနေမှာရှုပ်ထွေးတာဟာတက်နိုင်ရတဲ့ကာလုံခေါ်ဖို့ပြောတယ်တက်ကိုထောက်ခံတဲ့လူကြီးကကာလုံခေါ်ဖို့ပြောတဲ့အချိန်မှာကာလုံခေါ်တာဒီတက်ကြိုက်လားတက်ခံရေးကြိုက်လားကျွန်တော်အမြင်တော့မဟုတ်ဘူးအမျိုးသားပြန်လဲတင်ညာရေးဆိုတဲ့ခေါင်းကြီးအောင်မှာဒီတွဲဆုံဆွေးနွေးမှုကိုဒီ2008ခြေကံဥပဒေပေါ်နေတဲ့တတ်မှတ်ထားတဲ့ခွင်ထဲမှာလုံးဝရတဲ့နေရာမှာကျွန်တော်လုံနိုင်မှုကောင်းတယ်လို့မြင်ပါတာ
ဟုတ်ကဲ့အမောင်ဆိုကျေးဇူးတင်ပါတယ်ကျွန်တော်ကိုအောင်သူငင်းကိုလည်းလေးလိုက်မှာဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုအောင်သူငင်းရှိပါလားခင်ဗျာ
ရှိပါတယ်ကျွန်တော
်ဟုတ်ကဲ့ကိုယ်သူငယ်ဆောစောကဥမောင်ဆိုပြောသလိုပေါ့တချို့ကာလုံပေါ်အမြင်မရှင်းတာလေးတွေလည်းရှိနေကြသလားမသိဘူးဒီကာလုံကိုမခေါ်နိုင်တာကိုယ်ပဲတကယ်နိုင်ငံရေးပြဿနာတရားလို့ဒီနိုင်ငံရေးတိုင်ဝမ်မှာမြင်နေကြတာလည်းရှိတယ်လေဒါပေမဲ့ဥမောင်ဆိုထောက်ပြသလိုပဲဒီကာလုံကိုပုံမှန်တဘောကလာစဉ်ဒါမှမဟုတ်လဲ6လတခါအဲ့လိုမျိုးပုံမှန်ဟိုခေါ်ပြီးတော့လှုပ်သွားမယ်ဆိုရင်လေဒါဟိုဒီလိုမျိုးမြင်တဲ့အမြင်တွေကရှိမှာမဟုတ်ပေါ့နော်ဟို NLD ဆိုတာတလာကလေးကဒီတမတော်နဲ့ဒီဟိုရတဆူကကြတယ်မရစီကိစ္စကိုလူတွေကအာရုံစိုက်နေကြတော့အခုလိုမျိုးကားလုံးမခွန်နိုင်တာလည်းဒါသူတို့ရဲ့နှုတ်ထွက်မှုမရှိဘူးဆိုတော့ဟိုများပြနေသလားဆိုပြီးအမျိုးမျိုးပြောနေကြတာကိုဆိုတော့ဒီကားလုံးမခေါ်တဲ့အတွက်ကရောဘလို့ထူးခြားမှုရှိတယ်လို့ကောင်းသူငင်းသုံးသပ်မိလေဗျ။ဟု
တ်ကဲ့အဲ့ဒါမိသားတော့ဒီလိုကကျွန်တော်တို့နိုင်ငံမှာဒီမိုကရေစီအစိုးရကူးပြောင်းရေးတွားနေတာပေါ့နော်။အဲ့တော့အဲ့ဒီကာလမှာအရက်ပဲစစ်ပဲဆက်ဆိုင်ရအရေးကြီးပါတယ်။ပြပြတဲ့ပြပြဆက်ဆံရေးအတွက်ဒီအစိုးရနဲ့တပ်မတော်ကြားတွေ့နိုင်တဲ့အရေးဝင်နေရာက
ကျွန်တော်တို့ကာလုံမှာရှိတယ်လို့ကျွန်တော်ထင်ပါတယ်။တော့အဲ့တော့ကာလုံအစည်းအဝေးကပြည်သူပုံတော့အရေးကြီးတယ်လို့ထင်ပါတယ်။အဲ့တော့နောက်တစ်ချက်ကပြောပြချင်တာကတော့ဒီခုနကာလုံမခေါ်ခင်ပေါ့နော်ကျွန်တော်တို့ပြီးခဲ့တဲ့ကာလတွေမှာတောင်ဆန်းစုကြီးနေတဲ့တောင်စုလာရှိပါတယ်။ဒါကဘာပြောလဲဆိုတော့ကျွန်တော်တို့၄ဝန်းဆိုင်ရှင်တွေပဲပြီးပါ၆ဝန်းဆိုင်ခဏကြာကြတော့ကျွန်တော်တို့ဆန်းတဲ့
ထင်တယ်အပွင့်များများဆိုင်ရမလို့တော့ဘူးအခုဒီမှာကျွန်တော်ထင်တယ်လက်ပွင့်ပဲဆိုင်ရလို့တော့တဲ့အနေသားလို့ဖြစ်လာတယ်ဆိုတော့အဲ့ဒီအနေသားမှာတော့ကျွန်တော်မြင်တယ်ဘာပဲဖြစ်ဖြစ်ကျွန်တော်တို့ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဖြည့်ဆက်ဖို့ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီကာလုံရဲ့အခန်းကဏ္ဍပေါ့နော်ဒီတပ်မတော်နဲ့လက်ရှိအစိုးရတွေ့နိုင်တဲ့အခန်းကဏ္ဍအရေးကြီးတယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့ဒေါက်တာအင်တုကွန်ကျွန်းလျံရောခင်ဗျာအခုကာလုံမခေါ်နိုင်တဲ့အကြောင်းရင်းကိစ္စတွေထဲမှာအနောက်ွယ်ကဗာများရှိနေတယ်လို့မြင်တယ်လေတဘောကဟိုအစိုးရနဲ့တပ်မတော်ကြားထဲကရင်ကြားစစ်ရေးကိစ္စဟာအတိုင်းအတာတစ်ခုထိအဖို့ထိရှိနေသေးသလားဒါမှမဟုတ်ကာလုံကခေါ်စရာကိုမလိုဘူးလားဘလို့မြင်မိသလဲ
ဟုတ်ကဲ့ကျွန်တော်တို့အရင်အစိုးရခေတုန်းကကာလုံကိုပထမပိုင်းမှာတစ်လတစ်ခါလောက်ခေါ်တဲ့နေရာလေးနောက်ပိုင်းကျတော့ငင်းချင်စုနေမှုတွေလှုပ်လာရင်းနဲ့ဟိုတပတ်ကိုတစ်ခါခေါ်တဲ့အဆင့်ထိတောင်ရောက်သွားခဲ့တယ်ဗျ။အဲတော့တပ်မတော်ရဲ့အစိုးရရဲ့တွတ်တော်ရဲ့နောက်ဆုံးကာလုံတဲ့မှာဒီအစုဖွဲ့တွေအားလုံးကပါတယ်။အဲတော့အဲလိုကြားတဲ့မှာသဘောတူညီမှုတွေအချိန်ချင်းရယူပြီးတော့ NCD အထိလည်းဖြစ်လာတယ်။ဒုတိယချက်ကနောက်ွယ်မှာပါပါလဲဆိုတော့ကျွန်တော်မသိဘူးဗျ။နာဒုတိယအချက်ကအရေးကြီးတာကဒီ2008ကိုတေချာကျွန်တော်ပြန်ဖတ်လို့ရှိရင်ပုံမှန်430တင်မှာပါတာဤသူအသက် OAE စီးဆင်းကိုဖြိပါ100ပြူမြင့်အရေးပေါ်အခြေအနေပေါ်ပေါက်လာလင်ဆိုတဲ့ဟာပါပါပဲအဲ့ဒါဆိုလို့ရာရခိုင်ပြည်မှာဖြစ်နေတဲ့ကိစ္စဟိုပေါ့ဟိုကက်ကိုထွက်ပြေးသွားတဲ့လူ6သိန်းလောက်ရှိတဲ့ဟိုလူတွေရဲ့အသက် OAE ကိစ္စနဲ့ပတ်သက်ပြီးတော့တက်ဆိုင်တယ်လို့ဒီတွင်းမှာရှိတဲ့ဒီဖက်ကဟိုကျွန်တော်တို့မြန်မာနိုင်ငံဖက်ကတိုင်းဒါတွေရဲ့အတဲအဝင်းစီးစိတ်နဲ့ကိုချိပါတဲ့အန်ဒရီဖြစ်တယ်။ဒါမျိုးဖြစ်လို့ရှိရင်ဂါလုံကိုခေါ်ရမယ်ဆိုတဲ့အပပါပဲ။ဘာပြီးတော့ဂါလုံကအဆုံးဖြတ်မယ်။ဂါလုံကဟိုပေါ့ဒီဆွေးနွေးဖြစ်နိုင်ပြီးတော့သမရကနေဘယ်လိုလုပ်ပြမယ်ဆိုတဲ့အောက်လုပ်ရမယ်ဆိုတဲ့အက2008မှာပြတ်ထန်ပြီးတာပါ။နောက်တစ်ချက်ကဒီတော့ဒီခိုင်ပြင်းတဲ့ကိစ္စမှာဖြစ်ပွားနေတဲ့ကိစ္စနဲ့သက်သေတော့ကျန်တဲ့ကိစ္စကိုတော့ထားလိုက်ပါတော့အခုရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ကိစ္စတွေဟာပြည်သူအလုံးကမြန်မာနိုင်ငံသားတွေအလုံးနဲ့ပတ်သက်နေတဲ့ကိစ္စဖြစ်တဲ့အတွက်ဒီပုံမှန် 340 ကိုတရားပြန်ဖတ်လို့ရှိရင်ဒါမျိုးတွေကိစ္စတွေမှာပြည်သူတွေအလုံးနဲ့ပတ်သက်တဲ့မဟာဗျူဟာပြည်သူစစ်မဟာဗျူဟာကိုလုတ်ဖို့အတွက်ဟိုကာလုံအစည်းအဝေးကနေဆုံးဖြတ်ချက်ချမယ်ဆိုတဲ့ဟာပါပါတယ်အဲ့တော့ကျွန်တော်မြင်တာတော့ကျွန်တော်တို့အခြေခံဥပဒေရှုထောင့်ကနေလည်းမြင်တယ်ဒီကိစ္စကလုတ်ဖို့လုတ်ရမယ်ဟိုကာလုံကတော့ခေါ်ကိုခွာမယ်ကိစ္စဖြစ်တယ်နောက်ပြီးတော့ကျွန်တော်တို့ရခိုင်ကိစ္စတော့မဖြစ်ဘူးတခြားကိစ္စတွေမဖြစ်ဘူးဆိုရင်လည်းမခွင့်ရင်လည်းတမျိုးတော့နားလေပါတယ်ဒါပေမဲ့အခုချိန်မှာရခိုင်ကိစ္စကျွန်တော်တို့မြန်မာပြည်နဲ့ဘင်္ဂလားဒေ့ရှ်တို့ခုထဲပြဿနာမဟုတ်ပဲနဲ့နိုင်ငံတကာပြဿနာအဆင့်ကိုရောက်သွားတဲ့အချိန်မှာဒီတာလူကိုဘာကြောင့်မခေါ်တယ်လဲဆိုတာကျွန်တော်ကနားမလည်နိုင်ဘူးဖြစ်နေတယ
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါက်တာအင်နုကွန်ကျော်လင်းအခုကျွန်တော်တို့ဒီတော်ရရှင်နေရာဝင်ပြီးတော့ဆွေးနွေးထားတဲ့ဟိုပေါ့နော်ကျွန်တော်တို့ဒီ Facebook ပေါ်နေဝင်ပြီးဆွေးနွေးထားတာလေးတွေလည်းဖတ်ပြပေးကြပါမယ်ခင်ဗျာ။ဟုတ်ကဲ့ကျွန်တော်တို့မမြတ်သေးစံအောင်ရေးပေါ်တရရှိနေရေးထားလေးကိုအရင်ဖတ်ပြပေးပါဦ
းဟုတ်ကဲ့ပါအောင်လင်းဆိုတဲ့လူရေးထားတာကိုအရင်ဖတ်ပြပေးပါမယ်တွေးစည်းညီညွတ်ကြရမယ်အချိန်ရောက်လို့လုတ်တင့်တဲ့အစည်းအဝေးလုပ်ကြတာကောင်းပါရဲ့ကိုယ်နိုင်ငံအချုပ်အခြာအခွင့်အာဏာကိုပြည်ပရန်တွေကသွေးတိုးလာဆန်းကြတာဘယ်လို့မှငြိမ်နေလို့ခံနေစရာမရှိဘူးစုပေါင်းပြီးကာကြတွန်းလှန်ကြခုခံကြရမယ်တာဝန်ဟာနိုင်ငံပြည်သူအားလုံးမှာရှိတယ်ညီညွတ်ဖို့အရေးကြီးပါပြီလို့ရေးထားပါတယ်ပြီးတော့အဗ်ဒူဟာမစ်ဆိုတဲ့သူကတော့ကာလုံစည်းဝေးပွဲမှာအဓိကဆွေးနွေးတဲ့အချက်ကရခိုင်ရေးကိစ္စဖြစ်ပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ပြည်သူလူထုတွေမှာသိထားရမှာကရခိုင်ရေးကိစ္စဟာတာမန်ရိုးရိုးကိစ္စမဟုတ်တယ်လို့နိုင်ငံတကာဖိအားတွေလည်းပြင်းထန်ပါတယ်။နိုင်ငံတကာဖိအားဆိုတာဘယ်လိုမျိုးလဲပြောရမယ်ဆိုရင်လုံခြုံရေးကောင်စီကအကာအကွယ်မဲ့နေတဲ့ပြည်သူလူထုကိုအကာအကွယ်ပေးကင်တွယ်ဖြေရှင်းတဲ့ဖိအားနဲ့ ICC နိုင်ငံတကာစစ်ခုံရုံးကရခိုင်ပြည်မှာဖြစ်ပွားတဲ့လူမျိုးတုံးတုံ့တင်ရေးမှာပါဝင်ပတ်သက်တဲ့သူတွေကိုအေးအေးယူရေးလို့ဖြစ်ပါတယ်။
အဲ့ဒါတွေကိုကျွန်တော်တို့ပြည်သူလူထုအပေါ်ဘယ်လိုရိုက်ခတ်မလဲစဉ်းစားစီခြင်းပါတယ်လို့ပြောပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာဒါကတော့ဒီတော်တော်ရှင်တွေကကျွန်တော်တို့ Facebook ကနေပြီးတော့ဝင်ပြီးတော့ဆွေးနွေးထားတဲ့ဟာတွေဖြစ်ပါတယ်ဆိုတော့ကျွန်တော်ဥမ္မာမောင်ဆိုးလေးလိုက်မောင်ပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ခင်ဗျာဥမ္မာဆိုးရေအဲ့တော့အခုရခိုင်အရေးကိစ္စနဲ့ပတ်သက်ပြီးတော့စောစောဥမ္မာဆိုးလေးပြောသွားတဲ့အခါမှာပါပါတယ်ဒီနိုင်ငံသားဟိုပါပေါ့နော် ပုဂ္ဂိုလ်တူကိုခန့်အပ်မယ်ဆိုတဲ့ကိစ္စကိုမကြည့်မလဲဖြစ်ပြီးတော့အခုလိုဒီကာလုံဆန်းဆန်းပေါ့နော်ထိတ်တိကောင်းဆောင်တွေတွေ့ဆုံရတဲ့တမတော်နဲ့ဒီအဆိုးရပိုင်းအထိတိကောင်းဆောင်တွေတွေ့ဆုံရတဲ့အဆင့်ထိတောင်ရောက်သွားတယ်လွတ်တော်လည်းရုတ်တရက်နားလဲရတယ်ပေါ့နော်လွတ်တော်မှာအရေးကြီးအရေးကြီးဆိုကျင်သွင်းတာကိုလွတ်တော်မှာမဆွေးနွေးနိုင်မယ့်အပြင်မှာဆွေးနွေးရတယ်လို့ဖြစ်သွားတော
mesin itu, no, di negara lah bawa mukang gua taro minum cawi bot ya, so kopi anak konsennya mukang gua tar. Dunia kan negara lah bawa muka yang di itu ya, dokter kerja Thailand halen taro negara lah bawa muka, tadi aje ni mukang gua taro. Di mana lah negara lah bawa ni mabawa musuh ada, boleh di taro di. ยังไงก็ใช่สิเจ้าเนี่ยมีเงี้ยก็ใช่สิลูกสาวมูดีมาส่วนเนี่ยจำเราจำมาโกเลมูดูนี่สาวเยี่ยมมูมีหูสาวพี่อันนี้นะเจ้าเราอ่ะดูเจ้าเนี่ยอันนี้เราเจ้าเนี่ยตั้งยังยิ่งสุดชีวิตของประกาศจีอ่ะเจ้าเราคอนสติทูชันประกาศจีอ่ะมูเนื้อตาเจ้าเนี่ยตั้งยังยิ่งสุดชีวิตของประกาศจีเจ้าเราหนีไม่ได้ไม่ใช่เส้นจีมาโมแล้วพี่เจ้าเนี่ยมันนี่ก็เจ้าเราหลุดออกมาอ่ะอเมริกาดูเนี่ยที่เจ้าเราอ่ะอยากไปช้าหน่อยเนี่ย ก็ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ได้ไม่ เออจันโอดูเนี่ยเนี่ยเดียวไหมส่วนอันนี้ว่าจันเลยเป็นยังไงอ่ะไอ้ลูกไอ้จันนี่ใจอันนี้ว่าจันเลยเป็นยังไงอ่ะปุ๊บวิบวับดูขันซาบ่ะไอ้ลูกอันนี้ว่าจันเลยเป็นยังไงยี่ตัวส่วนเดี๋ยวลูกกินข้าวจีนเนี่ยปัตตานีจันโออันนี้อันนี้อ่ะเดียวเองเนาะมันนี่ไหนไหนมุ่งส่วนจันโอ้อันนี้ว่าจันเลยเป็นยังไงอ่ะวิบวับมาจันโอ้สวยมีบ่ะ
โอเคขนาดเจ้าตัวมาเลยจันโอ้คือเราเรียนมาสิ่งนี้เลยตอนนั้นเชียง
อุชิเนี่ยอุชิเนี่ยเลยจันโอ้เพิ่งกว่าจะมาเนี่ยอุชิเนี่ยสิบาทเนี่ยโอเคจ้ะจันโอ้คือเส้นนี้เลยเจ้าเนี่ยแหละจันโอ้น่าเลยตลอดเลยยี่ขายง่ายจ้ะเนี่ยแบบเดียวไอ้เรื่องเจเจเป็นงานที่วันเสาร์เนี่ยจันโอ้ดีชาวเซนต์กันเนี่ยเดียวคือนั่งท้องโอ้สังหารเราที่จันโอ้เนี่ยปังงานเจ้าเราติดกับจันโอ้วันเนี่ยเดียวโอเคเลยจันโอ้บางตอนช่วงตอนเจเจเลยคือเด็กค่ะ เรากำลังที่อะไรเนี่ยเราดูบอลอะไรยิ่งเราจะเอาอยู่ดูยุ่งใจกันสุยานี่จำเราเนี่ยจ้าจิงกับจิงเอ็มเชิงยาวบีไอ้เจ้าจำเราอะไรเนี่ยเราดูที่เนี่ยจำเราอะเราดูยุ่งใจกันสุยาพอดีเนี่ยกองตรงจันนายตรงนายยศเนี่ยเสียงเดียวเราเนี่ยไงมาเจ้าเราก็ว่าจะเข้ามาเลยเสียงเดียว
เราทำยังเป็นอยู่จนถึงมาเลยครับเนี่ยโอเคเจ้าก็จะมาเลยใช่ไหมครับเนี่ยคุณลูกว่าลูกยังตัวเองสูงนี่เปล่าจันโอ้กวางตุ้งยี่อยู่ในไลน์มาพยายามเพิกข้อจะมาเลยครับเนี่ยกวางตุ้งยี่ใช่เปล่าครับเนี่ยใช่เปล่าโอเคแล้วกวางตุ้งยี่มีเงาครับเนี่ยจันโอ้เลสีโอสุดว่าสุนิกาเรนีทารีโอจิเมสุลุชิโอนาวบิโรดีเลสีนี่มาเนี่ยไงเนี่ยไงขึ้นจริงจิเมสุกาลงฮะโอกวางตุ้งยี่สุดว่าเปล่าดูโอสุดว่าเปล่าทำอะไรป่าวอะไรมันจะข้อที
င်းကာလမှာကာလုံအစည်းဝေးဖြတ်စိတ်စိတ်ခေါ်တယ်ပေါ့နော်အဲ့လိုနေသားမျိုးကကျွန်တော်တို့ကသိမလို့လားလို့ဘာဖြစ်လို့ဆိုတော့ဒီလိုကာလုံခေါ်ခြင်းအပြင်ဒီတက်မတော်ဘက်ကနေပို့ပြီးတော့ပြောရေးချုပ်ခွင့်ရှိတယ်ဆိုတဲ့အမြင်မျိုးရှိတာပေါ့နော်ဒါပေမဲ့လက်ရှိ NLD အစိုးရမှာတော့လေဒီကာလုံအစည်းဝေးတစ်ခါမှမခေါ်တဲ့အခါမျိုးကြတယ်လေဒါကျွန်တော်တို့ဘက်ကဟိုမဖြစ်သင့်ဘူးလို့မြင်ပါတယ်တော့ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျွန်တော်မြင်လာကဒီကာလုံအစည်းဝေးခေါ်ကြအဖြစ်ဒီအစိုးရနဲ့တက်မတော်ကြားထဲမှာကြိုးရေးစုခွင့်လမ်းတွေတွင်လာတယ်ဆိုတော့အနေအထားမျိုးပေါ့နော
်ဟုတ်ကဲ့ခင်ဗျ
အဲ့တော့ဒီလိုမျိုးလုံးဝမခေါ်ကြအဖြစ်တော့ကျွန်တော်ထင်တယ်ကျွန်တော်တို့တိုင်းပြည်ရဲ့
Nasi langgeng akak kini jomba naik musa, kalau kena kemar.
Okay, kena. Okay. Ah, dalam ini kunci ni awal lembap pekoh cuma kena. So, aku kalung kobo macam kobo lu ada so, alung ye amiat sana ayah ada tidak repon. So. ตอนนั้นอินดุงงจุงเนี่ยยังจงเนี่ยสัวละเทมาก็ดีจําเป็นที่เนี่ยกูกระเนี่ยป่าวเนี่ยเลยสรอกาลงก็ไม่จําไม่จําขอแก่ได้ฮะนอกไปสู่ขอได้เฉยๆอ่ะสิทธิ์ต้องสิทธิ์ละเปียวป่ะอะเราจนเราคัดตัวรู้เลยสักกันตรงนั้นเราเทมาที่ฮะอโจชิแก่ดล่ะอโจทุดล่ะอมิตาญาณสิทธิ์เลยสิทธิ์ตัวนี้อมิตาญาณสิทธิ์ลันจองอถอกกูปิ้วมะล่ะ
โอเคกาลงคณะคณะก็รู้นอกสงเปียรอตํารอสุเปียรอตลอดจํามาตะโบติงิ่แช่ด้วยยาอยู่พี่รอ เอ็นซีทูนายเนี่ยเซ็นทีอยู่ยောက်ละเดตํารอว่าเล่มมาทูเลเซ็นทียောက်ละอะคูแลจนเราบาจ้องกาลุงขอติเนี่ยโดยยะคันจีเนี่ยกฤษะตะคูแท้หมอบบาอะคูจีเซเว่นอะซีเว่มามังลาเดสุวรรณจีชุบอ่ะติเนี่ยแหละอะเฉ็ดเลเฉ็ดลีเฉ็ดหาไนญันโนลงชุบีเนี่ยกาปุยีเนี่ยเป็ดไส่นี่แหละกฤษะฤทธิ์เฉ็ดแต่ด้วยจนเราอเมนมาတော့กาลุงโหอะคิดมณีขอติมาเลยโล
เออจนเอลูเวตบอหัวมาแช่ไปอยู่ครับโอเคอุ้มมองสู้ครับเนี่ยเอาส่งตาดิสักกันแล้วจนเราเปียวไปบางตบอดาเลยเออจนเอางะเปียวตัวเลยอนุญาตเปลี่ยนเลยติญญาอีกเป้หนีไหนเนี่ยส่งแจกเตียวเวียนญาลีตะคู่ရှိနေတာကိုကျွန်တော်တို့အမျိုးသားပြန်လေတင်ญาอีกเป้အကျိုးရှိရှိအသုံးချတဲ့နယ်လို့ထင်ပါတယ်ဟုတ်ကဲ့ခင်ဗျာဥမ္မာဆိုတော့
channel ဆွေးနွေးကြတဲ့ပတ်ဝန်းဆွေးနွေးကြတဲ့သူတွေအားလုံးကတော့ကျွန်တော်တို့ဒီ ကိုကြောင်းဝင်းနိုင်ဆွေးနွေးတင်ဆက်ခဲ့တဲ့အင်္ဂါညဒိုင်းရိုက်လေလိုင်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။မကြာခင်ဒီရွေရဲ့အင်္ဂါညပိုင်းအစီအစဉ်တွေပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်တွင်းမှာသတင်းကျဉ်းချုပ်ကိုမှတ်တမ်းထိုက်ကြေညာပေးပါအောင်ရှင်။ မြန်မာနိုင်ငံတွင်ဒီဗီဗီရုပ်မြင်သံကြားအစီအစဉ်ကနေထပ်ဆင့်ထုတ်လွှင့်ပေးနေတဲ့RFA လွတ်လပ်တဲ့အာရှအသံမြန်မာပိုင်းရဲ့အပတ်စဉ်စီစဉ်တွေကိုတနင်္လာနေ့ကစပြီးတော့ရုပ်သိမ်းလိုက်ပြီးဖြစ်တယ်လို့RFA ကကြေညာပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုမတုံးဖို့မြန်မာပြန်ကြားရေးဝန်ကြီးဌာနကကန့်သတ်လာတာကြောင့်အခုလိုမျိုးဆောင်ရွက်ရတာဖြစ်တယ်လို့RFA ရဲ့ကြေညာချက်မှာဖော်ပြ
မိမြန်တာမှာတော့ DBB အနေနဲ့ RFA ရဲ့အတန်းလှန့်ချက်တွေကိုရပ်တန့်ဖို့ဆုံးဖြတ်ခဲ့တာမဟုတ်ဘဲ RFA ဘက်ကတစ်ဖက်သက်ဆောင်ရွက်ချက်ဖြစ်တယ်လို့ပြောဆိုပါတယ်။ဒါအပြင်ရိုဟင်ဂျာအသုံးနှုန်းနဲ့ပတ်သက်လို့လည်းမြန်မာပြန်ကြားရေးဝန်ကြီးဌာနနဲ့ညှိနှိုင်းနေဆဲဖြစ်ပြီးတစုံတရာအဖြစ်မထွက်ခင်မှာပဲ RFA ကအခုလိုကြီးညာချက်ထုတ်လာတာဖြစ်တယ်လို့ပြောပါတယ်။ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုလည်း DBB မှာနေ့စဉ်ထုတ်လွှင့်ပြသနေတာပါ။ VOA အစီအစဉ်ဟာနိုင်ငံတကာသတင်းဌာနတွေမှာသုံးစွဲနေတဲ့အသုံးနှုန်းအတိုင်းရိုဟင်ဂျာအမျိုးကိုသုံးစွဲနေတာဖြစ်ပြီးဒီအသုံးနှုန်းကိုမြန်မာအစိုးရကအတိအမှန်မပြုဘူးဆိုတဲ့အချက်ကိုလည်းသတင်းအဖြစ်နဲ့ထည့်သွင်းဖော်ပြထားပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့စင်ကာပူမှာဒီကနေ့လက်မှတ်ရေးထိုးလိုက်တဲ့သဘောတူညီချက်ထဲမှာတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဘက်ကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လုံးဝကင်းစင်ရေးသူ့ရဲ့ခိုင်မာတဲ့ဂရီကဝတ်ကိုထပ်ပြီးအမှတ်ခံခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကတော့မြောက်ကိုရီးယားနိုင်ငံကိုလုံခြုံရေးအမှတ်ခံချက်ပေးဖို့ကတိပြုခဲ့ပါတယ်။ကိုရီးယားကျွန်းဆွယ်မှာတည်တတ်မဲ့ငြိမ်းချမ်းရေးကိုအတူဖော်ဆောင်ဖို့အမေရိကန်နဲ့မြောက်ကိုရီးယားကြားဆက်ဆံရေးသည့်တရားထူထောင်ပြီးစစ်အတွင်းပျောက်ဆုံးသွားသူတွေစစ်တုံးဘန်းနေရဲ့ကျွင်းချံရုပ်အလောင်းတွေကိုပြန်လည်ရှာဖွေရေးတို့ကိုလည်းသဘောတူခဲ့ပါတယ်။နောက်ထပ်ဆက်ဆက်ဆွေးနွေးမှုတွေလုပ်ဖို့ကိုလည်းနှစ်ဖက်တို့ကတိပြုခဲ့ကြပါတယ်။အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ဒီကနေ့စင်ကာပူမှာလုပ်တဲ့သမိုင်းဝင်ထိပ်သီးဆွေးနွေးပွဲအပေါ်မှာတော့အာရှဒေသနဲ့ကမ္ဘာတစ်လွှတ်ခေါင်းဆောင်တွေကအကောင်းမြင်သဘောထားနဲ့တုံ့ပြန်ကြပါတယ်။ထိပ်သီးဆွေးနွေးပွဲလမ်းကြောင်းပေါ်ကိုမြောက်ကိုရီးယားရောက်လာရေးအတွက်တွန်းအားပေးဆောင်ရွက်ခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတော့ကိုရီးယားကျွန်းဆွယ်နျူကလ িয়ার လုံးဝကင်းစင်ရေးနဲ့ငြိမ်းချမ်းရေးအတွက်မျှော်လင့်ချက်ကိုထုတ်ဖော်ပြောဆိုခဲ့တယ်လို့ဒီအစည်းအဝေးမတိုင်ခင်ညကတော့သူအဲ့လိုတောင်မပြောခဲ့ဘူးလို့လည်းပြောဆိုခဲ့ပါတယ်ရှင်
။တရင်ချင်းချုပ်ကိုမတ်တင်ငင်ထိုက်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမတ်အီတန်စင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ပီတာဟန်လီဖြစ်ပါတယ်။ VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ25 32 58တို့ကနေပြီးအတန်လွင့်နေတာဖြစ်ပါတယ်။တောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမညသစင်အောင်ပါ။
This program has come to you from the Voice of America, Washington.